Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်မတ်လ10ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုညမစလို့ဒီည9နာရီကနေ10နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်ရေဒီယိုအသံလွှင့်အစီအစဉ်တွေကိုရုပ်တံကပါရှုစားနိုင်ကြပါလိမ့်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာပါရှင်။ BN ပေါင်းကနေကြင်ွေးကြပါစေ။ကျမခင်ပြူထွေးပါ။ဒီကနေ့သတင်းတွေထဲမှာတော့တရုတ်နိုင်ငံမှာသမရရှိချင်းပဲနောက်ထပ်ဒီသမရတာဝန်တွေကို9နှစ်ဆက်ပြီးတော့တာဝန်ယူတော့မှာပါ။အိုးဘုအချင်းထောင်မှာတော့မြန်မာနိုင်ငံအမျိုးသမီးနိုင်ငံရေးအချင်းသားတွေကိုရရဆက်ဆက်အချမ်းဖက်ဖိနှိပ်တဲ့အကြောင်းကိုဖော်ပြထားတဲ့လှုပ်ဝက်စာတစ်စောင်ထွက်လာပါတယ်။မြန်မာနိုင်ငံကစီဒိုနာဟိုတယ်ကိုပြန်ရောက်တော့မယ်လို့ပိုင်ရှင်စင်ကာပူလုပ်ငန်းစုကြီးကကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့အတူပြပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြာခင်မှာနားဆင်ရဖို့ရှိသလိုဒီကနေ့ရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွက်ရေနံမြေက World 2ရေနံလုပ်ကွက်မှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းကနေပြန်ပြီးတော့တိုက်ခိုက်တဲ့သတင်းမှာနားဆင်ရမှာကတော့
ဒီနံမီမှာစကန်းချထားတဲ့စစ်တပ်စကန်းတစ်ခုကိုကျွန်တော်ဝင်ရောက်တိုက်ခတ်ခဲ့တာပါဗျ။အမိကပေါ့ဒီလက်နက်ငယ်များနဲ့စကန်းအတွင်းနဲ့ဒီဝင်ရောက်ပြီးတော့တော်တော်ဖြစ်ခဲ့ကြ။
ချက်တဲ့နဲ့တက်မတော့ကာကွယ်ရေးအဖွဲ့ရဲ့တာဝန်ခံပြောပြပေးခဲ့တာပါရှင်။ဒီသတင်းအပြည့်စုံမကြခင်မှာနားဆင်ရပါမယ်။နောက်စစ်ကောင်စီတပ်ကနေထိုးစစ်ဆင်တိုက်ခိုက်နေလို့ဒီမော့ဆိုပြည်သူတွေတိတ်ဆောင်နေကြရပါတယ်။ရခိုင်တောင်ပိုင်းမှာတော့အေးအေးရခိုင်တက်တော်နဲ့မပတ်သက်ဖို့စစ်ကောင်စီကလိုက်ပြီးတော့ချိန်ချောင်းနေပါတယ်။တနိုင်ငံလုံးတိုက်တာနဲ့ပြည်လုံးကျွတ်သကောင်စင်းရဲ့တပြိုင်တည်းကောက်ဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်ခင်ဖြူထွေးနဲ့အတူတင်ဆက်ပေးပါမယ်ရှင
်။တရုတ်နိုင်ငံမှာကျင်းပနေတဲ့တရုတ်ပြည်သူကွန်ဂရက်နီလာခံမှာသမရရှိချင်းပင်နောက်ထပ်သမရတက်တန်ငါးနှစ်အတွက်မဲပေးခန့်အပ်လိုက်တာကြောင့်တသက်တာသမရတာဝန်ဆက်ပြီးယူသွားဖို့လမ်းဖွင့်ပေးရရောက်ခဲ့ပါတယ်။တတိယအကြိမ်သမရတက်တန်တာဝန်ယူမဲ့သမရရှိကတရုတ်နိုင်ငံနဲ့ပြည်သူတွေအရေးကိုရှေ့ရှုပြီးခင်မင်အင်အားကြီးတဲ့နိုင်ငံဖြစ်အောင်ကြိုးစားသွားမယ်လို့ကတိပြုပြောဆိုခဲ့ပါတယ
်။
တရုတ်နိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့အညီသမရတာဝန်တွေကိုတစ်ဆာရှိရှိထမ်းဆောင်သွားမယ်အကြောင်းသမရရှိချင်းပင်ဒီကနေ့ကြံကြိမ်သွားတာပါ။တာယာဝပြောပြီးဒီမိုကရေစီနည်းလမ်းတရားနဲ့ယဉ်ကျေးဟန်ချက်ညီတဲ့နိုင်ငံအဖြစ်ခင်မီပြီးအင်အားကြီးတဲ့ဆိုရှယ်လစ်နိုင်ငံဖြစ်အောင်ကြိုးစားသွားမယ်လို့လည်းကတိပြုသွားပါတယ်။စီးပွားရေးအရစိန်ခေါ်မှုတွေနဲ့အမေရိကန်နဲ့ဆက်ဆံရေးတင်းမာမှုပုံမှုဆိုးဝါးနေတဲ့အပြင်တခြားသောစိန်ခေါ်မှုအခြေတဲတွေရှိနေတဲ့အချိန်မှာအသက်69နှစ်ရှိပြီဖြစ်တဲ့သမရရှိတတိယအကြိမ်သမရတာဝန်ယူဖို့ပြုတ်ပြည်သူကွန်ဂရက်နီလာခံမှာကန့်ကွက်သူမရှိဒီကနေ့မှပဲအတည်ပြုလိုက်တာဖြစ်ပါတယ်။ရှီယာသမရတက်တန်းနှစ်ကြိမ်အတွင်းကွန်မြူနတီပါတီရဲ့ထိပ်ပန်းရာထူးနေရာတွေကိုသူ့အပေါ်တစ်ဆာခံတဲ့သူတွေကိုပဲနေရာပေးခဲ့ပြီးအတိုက်ခံဖြစ်လာနိုင်တဲ့သူတွေကိုတော့ဘေးဖယ်ထားခဲ့ပါတယ်။9နှစ်တကြိမ်ရွေးချယ်တင်မြောက်တဲ့ပါတီခေါင်းဆောင်နေရာမှာပြီးခဲ့တဲ့အောက်တိုဘာလကရှီကိုတတိယအကြိမ်ပါတီခေါင်းဆောင်အဖြစ်ပြန်လည်ရွေးချယ်ခြင်းကတည်းကသူ့ကိုသမရအဖြစ်နဲ့ထပ်ပြီးတော့ရွေးချယ်လိမ့်မယ်လို့အကြက်ခတ်တွေကခန့်မှန်းခဲ့ကြပြီးသားပါ။အရင်ကတရုတ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာတရုတ်သမရတယောက်အနေနဲ့သမရတက်တန်း2ကြိမ်သာထမ်းဆောင်ခွင့်ပြုထားခဲ့ပေမဲ့သမရရှိလက်ထက်2018ခုနှစ်မှာဒီဥပဒေကိုပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်။သမရရှိချင်းပင်ဟာသမရယာတုအဖြစ်ကွန်မြူနတီပါတီရဲ့အထွေထွေထွေးမှုယာတုနဲ့ကာကွယ်ရေးပိုင်းမှာအမြင့်ဆုံးဖြစ်တဲ့စစ်ဘက်ဆိုင်ရာဗဟိုကော်မရှင်ရဲ့ဥက္ကဋ္ဌတာဝန်တွေကိုလည်းယူထားပါတယ်ရှင်
။မြန်မာနိုင်ငံမှာတတိုင်းငံလုံးတိုင်းတာနဲ့သကောင်စင်းကောက်ယူတာကိုလာမယ့် 2024 ခုနှစ်အောက်တိုဘာလ1ရက်နေ့မှာတပြိုင်တည်းထဲလှုပ်သွားမယ်လို့စစ်ကောင်စီကပြောဆိုခဲ့ပြီးတဲ့နောက်မှာတော့ရွေးကောက်ပွဲကျင်းပမယ့်ရက်ပို့ပြီးတော့မှနောက်ဆုတ်သွားမလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာနေပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကကျင်းပခဲ့တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးအစည်းအဝေးမှာတော့စစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရွေးကောက်ပွဲကျင်းပနိုင်မှုအတွက်လူဦးရေစည်းရင်းတွေကိုမှတ်ကန်အောင်လှုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့ပြောဆိုခဲ့တာကြောင့်သကောင်စင်းကောက်ပြီးတော့မှရွေးကောက်ပွဲကျင်းပနိုင်ခြေရှိတယ်ဆိုတဲ့သုံးသပ်ချက်တွေထွက်ပေါ်လာတာပါ။ဒီလိုသုံးသပ်မှုတွေအတိုင်းဖြစ်လာနိုင်ခြေရှိမရှိစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကမင်းမြန်ခဲ့ပေမဲ့ရွေးကောက်ပွဲကျင်းပဖို့သူတို့ပြင်ဆင်နေတဲ့အကြောင်းကိုပဲဖြေကြားခဲ့ပါတယ်။လက်တတော်မှာတော့တည်ငြိမ်ရေးကိုဥတည်ပြီးတော့လုပ်နေတဲ့အကြောင်းနဲ့ရှင်းနှစ်အောက်တိုဘာလ1ရက်နေ့မှာပြည်လုံးကျွတ်သကောင်စင်းရင်ကောက်ယူတာကိုတပြိုင်တည်းစတင်သွားမယ်အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။စစ်ကောင်စီရဲ့ပြောခွင့်ရတုံ့ပြန်ချက်နဲ့အတူသတင်းပေးပို့ချက်အပြည့်အစုံကိုတော့အစီအစဉ်နောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်ရှင်။
မန္တလေးအိုးဘိုအချင်းထောင်ထဲမှာအမျိုးသမီးနိုင်ငံရေးအချင်းသားတွေအပေါ်စစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေကအချမ်းဖက် night test စီးနင်းလုပ်ခဲ့တဲ့အကြောင်းလက်ရင်းနဲ့ရေးထားတဲ့လှုပ်ဝဲစားတဆောင်ကို writer သတင်းဌာနကဒီကနေ့ဖော်ပြပါဗျာ။အာဏာရှင်စနစ်ဆန့်ကျင်ရေးပြည်သူအင်အားများချိတ်ဆက်ညှိနှိုင်းရေးကော်မတီမန္တလေးကရရှိတဲ့ထောင်ထဲကထွက်လာတဲ့စာကိုသတင်းမှာဖော်ပြထားတာပါ။မန္တလေးဥပုအချင်းထောင်အမျိုးသမီးအဆောင်မှာဖေဖော်ဝါရီလ3ရက်နဲ့4ရက်နေ့ကဖြစ်ပွားခဲ့တဲ့ဖြစ်ရပ်ကိုစာထဲမှာရေးထားပါတယ်။အမျိုးသမီးနိုင်ငံရေးအချင်းသူတချို့ကထောင်အာဏာပိုင်တွေရဲ့မတရားလုပ်မှုတွေကိုလက်မခံတာကနေအမျိုးသမီးဆောင်တဲ့ကိုအမျိုးသားလုံခြုံရေးဝန်ထမ်းတွေအပါအဝင်အချင်းထောင်လုံခြုံရေး150လောက်ကဝင်ရိုက်တာ၄ကွာနဲ့ပြစ်တာအစားအသောက်နဲ့လူသုံးကုန်ပစ္စည်းတွေကိုဝင်ရောက်ဖျက်ဆီးတာတွေလုပ်ခဲ့တယ်လို့စာထဲမှာရေးထားပါတယ်။အမျိုးသမီးတွေဝတ်ထားတဲ့အဝတ်အစားတွေကိုစုပ်ဖြဲတာမဖွဲမရပြုတာမြင်းနာတွေကိုဖနှက်နဲ့နင်းပြီးလေးကွားနဲ့ထုထောင်းတာစတဲ့အနိုင်ကျင့်တဲ့လုပ်ရက်တွေလုပ်တာကိုလည်းအသေးစိတ်ရေးသားချပါရယ်ဒီဖြစ်ရမှာမျိုးသမီးတရားကျော်အပြင်းထန်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါရယ်အချင်းသူ82ဦးကိုအဝတ်အထည်ကိုတခုနဲ့ပြစ်ဒဏ်တိုက်ကိုပို့ခဲ့တဲ့အပြင်ထောင်ဝင်စာနဲ့ပါဆယ်ပို့ခွင့်ကိုပါတလပိတ်ထားခဲ့တယ်လို့လည်းဖော်ပြပါရယ်နိုင်ငံရေးအချင်းသူတွေရဲ့မိသားစုဝင်တချို့ကိုထောင်အာဏာပိုင်တွေကထောင်ဝင်စာပေးလို့မရဘူးလို့ပြောခဲ့ပြီးတဲ့နောက်မှာသူတို့ကနိုင်ငံရေးအချင်းသားတွေအရေးအကျိုးဆောင်ပေးနေတဲ့ရှေ့နေတွေနဲ့တက်ကြွလှုပ်ရှားသူတွေပါတဲ့အာဏာရှင်စနစ်ဆန့်ကျင်ရေးပြည်သူ့အင်အားများချိတ်ဆက်ညှိနှိုင်းရေးကော်မတီကိုဆက်သွယ်ခဲ့ကြတာပါ။အဲဒါကြောင့်ဒီဖွဲ့ကစုံစမ်းတဲ့အခါမှာအခုလိုထောင်တွင်းကလက်ရေးစာနဲ့ရခဲ့ပြီးအဖြစ်အပျက်တွေကိုသိခဲ့ရတာဖြစ်တယ်လို့ရိုက်တာသတင်းဌာနကဖော်ပြပါတယ်။ဒီစာနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိမပြုနိုင်သေးတယ်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ချက်လဲထွက်မလာသေးပါဘူး။နိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်း AABB ရဲ့ဆင်းတွေအရာကတော့အကျဉ်းသားဤစစ်အာဏာသိမ်းမှုနောက်ပိုင်းမှာဖမ်းဆီးခံထားတဲ့အကျဉ်းသား 16,000 လောက်ရှိတဲ့အထက်မှာအမျိုးသမီးအကျဉ်းသူ 3,000 ကျော်ပါဝင်ပါတယ်ရှင်
။မြန်မာနိုင်ငံကစီရိုနာဟိုတယ်ကိုပြန်ပြီးတော့မှရောင်းတော့မယ်လို့ဟိုတယ်ပိုင်စင်ကာပူလုပ်ငန်းစုကြီးကကြေညာလိုက်ပါတယ်။ဒေါ်လာ 58.4 သန်းနဲ့ရောင်းမယ်လို့ Capital Corporation ကနေကြေညာတဲ့အကြောင်းဂျပန်အခြေစိုက် Nikkei သတင်းကဖော်ပြပါရှိတာပါ။COVID-19 ကပ္ပကတ်ယောဂဒဏ်နဲ့2021ခုနှစ်မြန်မာဆရာနာသိမ့်မှုဒဏ်နှစ်ခုဇက်တိုက်ခံရတဲ့မြန်မာခီးသွွားဝန်ဆောင်မှုလုပ်ငန်းကျဆင်းနေချိန်မှာအခုလိုမျိုးစီရိုနာဟိုတယ်ကိုပြန်ပြီးတော့ရောင်းမယ်လို့စင်ကာပူလုပ်ငန်းစုကြီးကပြောလိုက်တာဖြစ်ပါတယ်။စီးပွားရေးတိုးတက်မဲ့အခွင့်အလမ်းသစ်တွေမှာရင်းနှီးမှုအတွက်စီရိုနာဟိုတယ်ကိုရောင်းချပြီးတော့ငွေပြန်ဖော်မှာဖြစ်တယ်လို့ Capital Call ရဲ့ဒီသတင်းပတ်ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။စီရိုနာဟိုတယ်ကိုစင်ကာပူမှာမှတ်ပုံတင်ထားတဲ့ Spring Bronson Franchise လုပ်ငန်းစုကနေဝယ်ယူมาဖြစ်တယ်လို့လည်း Nikkei သတင်းမှာရေးထားပါတယ်။ Spring Bronson Franchise လုပ်ငန်းကတော့ဂန်နာဇုံရင်းနှီးမြှုပ်နှံမှုနဲ့ခီးသွွားဝန်ဆောင်မှုလုပ်ငန်းတွေကိုအဓိကစီးပွားရေးလုပ်ကိုင်နေတဲ့လုပ်ငန်းအဖြစ်ဖော်ပြထားပါတယ်။ဟိုတယ်ရောင်းချမှုကိုအခု2023ခုနှစ်ဇွန်လမကုန်ခင်မှာအပြီးသတ်နိုင်မယ်လို့ခန့်မှန်းထားပါတယ်။စီရိုနာဟိုတယ်ကို1996ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံမှာနိုင်ငံတကာအစ်စ်မီအစောပိုင်းကတည်းကဖွင့်လှစ်ခဲ့တဲ့ဟိုတယ်တစ်ခုလည်းဖြစ်ပါတယ်ရှင်။
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တောက်ကြညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။American Federal ဆူရ3စီထဲမှာ Pacific ကျွန်းနိုင်ငံ3ခုအတွက်ဒေါ်လာ 9.1 ဘီလီယံသုံးစွဲဖို့သမ္မတဘိုင်ဒန်ကမနေ့ကအဆိုပြုလိုက်ပါတယ်။ Pacific ဒေသကျွန်းနိုင်ငံတွေအပေါ်မှာတရုတ်နိုင်ငံဘက်ကသူ့ဘက်ပါအောင်ဖျားယောင်းနေတယ်ဆိုတဲ့သတင်းပေးချက်တွေထွက်နေတာကြောင့် American ပြည်အောင်စုရဲ့အရေးဩစာလွှမ်းမိုးမှုအောက်မှာရှိနေတဲ့ Marshall Island, Micronesia နဲ့ပလောင်ကျွန်းနိုင်ငံတွေကိုဆက်ပြီးတော့ထိမ့်သိမ်းချနိုင်ရေးဒေါ်လာဘီလီယံနဲ့ချီသုံးဆွဲဖို့သမ္မတဘိုင်ဒန်အစိုးရကအတည်ပြုလိုက်ကြပါအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနနဲ့နိုင်ငံတကာဖွံ့ဖြိုးရေး USAID အတွက်သုံးဆွဲမဲ့ဒေါ်လာ 63.1 ဘီလီယံနဲ့မှပေါင်းထည့်အဆိုပြုထားတာပါဒီအဆိုပြုထားတဲ့အစိုးရရဲ့အသုံးစရိတ်ထဲကအကူအညီပေးမဲ့ရထားချက်ကိုကွန်ဂရက်စ်လွှတ်တော်ကအတည်ပြုမယ်မပြုဘူးဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးလွှတ်တော်မှာအများစုလွှမ်းမိုးထားတဲ့အတိုက်ခံ Republican တွေကအစိုးရအသုံးစရိတ်ကိုရှော့ချပြီးနိုင်ငံတကာအကူအညီတချို့ဖျက်တောက်ဖို့ပြောဆိုနေပါတယ်ဒါပေမဲ့တရုတ်နိုင်ငံရဲ့ဩစာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိရေးဒီအဆိုပြုချက်တွေကိုပါတီနဲ့ရဲ့စလုံးကထောက်ခံထားတာကြောင့်မလို့ Pacific ကျွန်းနိုင်ငံတွေကိုအမေရိကန်ကအကူအညီပေးရေးကိစ္စမှာ Republican Party ရဲ့ထောက်ခံမှုရဖို့အခွင့်အလမ်းကတော့ပိုများပါတယ် ကျွန်းနိုင်ငံသုံးခုအတွက်အခြေခံကြတဲ့ဝန်ဆောင်မှုအကူအညီတွေနဲ့စီးပွားရေးရထောက်ပံ့ပေးတာတွေကိုနောက်ထပ်အနည်း20အမေရိကန်ကပေးသွားဖို့နဲ့အပြန်အလှန်အားဖြင့်အဲ့ဒီကျွန်းနိုင်ငံတွေမှာအမေရိကန်စစ်အခြေစိုက်စခန်းတွေထားရှိခွင့်နဲ့တခြားအထူးခွင့်အရေးတွေရရှိသွားဖို့ဖြစ်ပါတယ်။အခုအဆိုပြုတဲ့အကူအညီတွေဟာကျွန်းနိုင်ငံသုံးခုအပေါ်တရုတ်ရဲ့ဩစာလွှမ်းမိုးမှုကင်းစင်ရေးနဲ့အင်ဒိုပစိဖိတ်ဒေသလက်တွဲဘက်မဟာမိတ်တွေခိုင်မာအားကောင်းရေးအတွက်ဖြစ်တယ်လို့သမ္မတအင်ဂျီရောကပြောဆိုထားပါတယ်ရှင်။
ပြင်သစ်နိုင်ငံပါရီမြို့တော်မှာရောက်ရှိနေတဲ့ဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်နဲ့ပြင်သစ်သမ္မတအီမန်နွေလ်မက်ခရွန်တို့ကုံသွယ်ရေးတရားမဝင်နိုင်ငံကူးသူတို့ရဲ့အရေးယူကရိန်းစစ်ပွဲအရေးကိစ္စတွေကိုဒီကနေ့ဆွေးနွေးခဲ့ကြပါတယ်။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ခဲ့ပြီးတဲ့နောက်မှာဆက်ဆံရေးမပြေမလည်ဖြစ်ခဲ့တာတွေကိုကြော်လွှားနိုင်မှုအတွက်နှစ်နိုင်ငံထိပ်သီးဆွေးနွေးပွဲပြုလုပ်တာဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲအတွင်းမှာတော့နှစ်နိုင်ငံစီးပွားရေးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲလည်းပါဝင်ပါတယ်။ပြင်သစ်နဲ့ဗြိတိန်ကြားဆက်ဆံရေးတိုးတက်ခိုင်မာဖို့ဟာနှစ်နိုင်ငံစီးပွားရေးတိုးတက်သွားအောင်လုပ်သွားဖို့ကအဓိကဖြစ်ပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ဆူနက်ကတွစ်တာမှာရေးသားဖော်ပြပါတယ်။2018ခုနှစ်ထဲကဆိုရင်ပထမဆုံးဖြစ်တဲ့နိုင်ငံထိပ်သီးဆွေးနွေးပွဲကနေဆက်ဆံရေးစာမျက်နှာတင်ဖွင့်လိုက်ပြီလို့အလီဆေတမရအင်တော်ကပြောပါတယ်။အင်္ဂလိပ်ရေးလက်ကြားကိုဖျက်ပြီးတော့တရားမဝင်နိုင်ငံပြောင်းလာသူတွေဝင်ရောက်နေတဲ့ကိစ္စကလည်းပြင်သစ်နဲ့ဗြိတိန်နိုင်ငံအတွက်အလေးထားကင်တွယ်ရမယ့်ကိစ္စဖြစ်နေပါတယ်။ EU ထဲကနေဗြိတိန်နှုတ်ထွက်တဲ့လုပ်ငန်းစဉ်တွေအတွင်း EU ဥရောပအဖွဲ့ဝင်နိုင်ငံတွေနဲ့ဗြိတိန်ကြားအတော်လေးကိုမပြေမလည်ဖြစ်ခဲ့ပေမဲ့ယူကရိန်းစစ်ပွဲဖြစ်လာခဲ့ပြီးတဲ့နောက်မှာတော့ဆက်ဆံရေးတွေပြန်ပြီးတော့နှွေးထွေးလာခဲ့တာဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံမှာကျင်းပတဲ့ Cobra ကိုရွှေမွေဟောက်စီးလေးခြင်းမှုနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာ American Thai နဲ့တခြားဒေသတွင်းနိုင်ငံတွေကတပ်ဖွဲ့ဝင်600ကျော်ကြီအစ်စ်တွေနဲ့စီးလေးခြင်းခဲ့ကြပါတယ်။ Gelfex လို့အတူကောက်ခေါ်တဲ့မြေပြင်ကရောဝင်ကပါပြစ်ခတ်တိုက်ခိုက်တဲ့စီးလေးခြင်းမှုမှာဒေသတွင်းနိုင်ငံတွေဖြစ်တဲ့ Singapore, Malaysia, Indonesia တို့အပြင် Australia နဲ့တောင်ကိုရီးယားနိုင်ငံတွေလည်းပါဝင်ပြီးအမြောက်လက်နက်တွေနဲ့ပြစ်ခတ်စီးလေးခြင်းခဲ့ကြပါတယ်။ဖေဖော်ဝါရီ28ရက်နေ့ကနေဒီနေ့မတ်လ10ရက်နေ့အထိကျင်းပတဲ့ရွှေမွေဟောက်စီးရေးလေးခြင်းမှုတစ်စုံလုံးမှာတော့စီးရေးလေးခြင်းမှုပုံစံမျိုးစုံပါဝင်ပြီးကမ္ဘာမှာအချိန်အကြာဆုံးစီးရေးလေးခြင်းမှုဖြစ်တယ်လို့အရှေ့တောင်အာရှဒေသမှာတော့အကြီးမားဆုံးစီးရေးလေးခြင်းမှုဖြစ်ပါတယ်။အမေရိကန်အတွက်ကတော့ဒီစီးရေးလေးခြင်းမှုတွေဟာတရုတ်နိုင်ငံနဲ့အင်အားပြိုင်ဆိုင်နေရတဲ့အချိန်မှာအာရှမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုမိုခိုင်မာအောင်လုပ်တဲ့အရေးပါတဲ့နည်းလမ်းတစ်ခုဖြစ်ပါတယ်ရှင်။
ငွေကြေးဖောင်းပွားမှုအလုတ်ကင်ရှားပါမှုနဲ့တခြားမတိကျမရေရာမှုတွေနဲ့အတူဗဟိုဘဏ်ကနေအတိုးနှုန်းထပ်ပြီးတော့မြင့်နိုင်နေဆိုတဲ့စိုးရိမ်ချက်တွေနဲ့ Wall Street အစုရှယ်ယာဈေးမနေ့ကကကျဆင်းတာတွေရှိခဲ့ပြီးတဲ့နောက်မှာတော့အာရှအစုရှယ်ယာဈေးကအများစုဒီကနေ့ကျဆင်းပါတယ်။တီယိုဟမ်ဆန်အစုရှယ်ယာအညွှန်းကိန်းက 1.8 ရာခိုင်နှုန်းကျဆင်းပြီးတော့ရှန်ဟိုင်းအညွှန်းကိန်းကတော့ 0.6 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။တောင်ကိုရီးယားအစုရှယ်ယာအညွှန်းကိန်း 1 ရာခိုင်နှုန်းနဲ့ Australia S&P အစုရှယ်ယာအညွှန်းကိန်းကတော့ 3.8 ရာခိုင်နှုန်းကျသွားပါတယ်။ Japan Nikkei အစုရှယ်ယာအညွှန်းကိန်းတစ်ခုပဲ 3.3 ရာခိုင်နှုန်းနဲ့မဆိုစလောက်အတက်ပြခဲ့တာဖြစ်ပါတယ်။ American ပြည်ထောင်စုမှာအလုတ်ကင်သစ်တွေဘလောက်အထိတိုးမြင့်ဖန်တီးနိုင်တယ်လဲဆိုတဲ့အချက်လက်တွေနဲ့ဗဟိုဘဏ်ရဲ့အတုံးနှုံးပေါ်မှာမူတည်ပြီးတော့ American အစုရှယ်ယာဈေးကွက်မှာအတက်အကျတွေဖြစ်နေပါတယ်ရှင်။မတ်လ10ရက်နေ့တောက်ကြညရဲ့ထိတ်တက်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ကြောက်ခွက်နဲ့ရေနံမြေရဲ့ရေနံလုတ်ကွက်ကိုပြည်သူ့ကာကွယ်ရေးတပ်တွေကစခန်းတွင်းနဲ့အထိဝင်ရောက်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွက်ရေနံမြေက World 2 ရေနံလုတ်ကွက်မှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့စစ်တပ်ဘက်ကလေကြောင်းကနေပါပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ World 2 ရေနံလုတ်ကွက်ကိုကာကွယ်ရေးတပ်ဖွဲ့တွေဘက်ကဒုတိယအကြိမ်တိုက်ခိုက်တာလည်းဖြစ်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါမယ်ရှင်။
မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွက်ရေနံမြေက World 2 ရေနံလုတ်ကွက်မှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းပြီးတော့မတ်လ9ရက်နေ့မနက်ပိုင်းကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ World 2 ရေနံမြေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်မှုအတွင်းမှာစစ်တပ်ဖက်ကရဟတ်ရင်တွေနဲ့တနအီနီးပါးပစ်ခတ်ရှင်းလင်းရတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကျသစ်နယ်တပ်မတော်ကတာဝန်ရှိသူတူကအခုလိုပြောပါတယ
်။ World 2 ရေနံမြေကိုရေနံမြေမှာစခန်းချထားတဲ့ပေါ့နော်စစ်တပ်ကတ္တကူကိုဝင်ရောက်တိုက်ခတ်ခဲ့တာပါဗျ။အမီကပ်ပေါ့အမီကပ်ကတော့ဒီလက်နက်ငယ်များနဲ့လက်နက်ငယ်တွေနဲ့စခန်းအတွင်းနဲ့ဒီဝင်ရောက်ပြီးတော့တည်းဖြစ်ခဲ့ကြရဟုတ်။ MI35 machine နဲ့လာပစ်တဲ့ခါကျတော့ကျွန်တော်ဒီစခန်းသိမ်းဖို့အတွက်အဲနည်းနည်းလေးကျွန်တော်တို့ကဒီမလောက်တဲ့ အခြေအနေပေါ့နော်ကြည်မလောက်တဲ့အခြေအနေတောင်မလို့စခန်းတော့လုံးဝစိန်ကြီးစီနိုင်ခဲ့ခြင်းမရှိဘူးတို့တော့သူတို့ဒီမှာရှိတဲ့အဆောက်အဦတချို့တော့အဆောက်အဦတချို့ကကျွန်တော်တို့ဖြစ်စီခဲ့နိုင်တယ်ဗျဟုတ
်ဒီ World 2ရေနံလောက်ွက်ရေနံမြေကိုတိုက်ခိုက်တာအခုအချိန်ဟာဒုတိယအချိန်ဖြစ်ပြီးတော့2022ခုနှစ်တုန်းကလည်းဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်တိုက်ခိုက်မှုတွင်နေသာကန်ကာကွယ်တပ်ဖွဲ့တွေဘက်ကအကြဆုံးရှိခဲ့သလိုစစ်တပ်ဘက်ကလည်းအကြဆုံးရှိတယ်လို့ကာကွယ်တပ်ဖွဲ့တွေဘက်ကပြောပါတယ်ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးမကွေးတိုင်းအတွင်းမှာပဲရေစကြိုမြို့နယ်ရေလဲကျွန်းဒေသကမင်းရွာမှာစစ်တပ်ကတပ်ဆွဲထားတာကြားမြင့်နေပြီဖြစ်တဲ့အတွက်နေရင်မင်းပေါတော့ကြေးရွာတွေကဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရတာရှစ်လကျော်ရှိနေပါပြီအခုလိုစစ်ဘေးတိမ်းရှောင်နေရတာကြာမြင့်နေပြီဖြစ်တဲ့အတွက်စားဝတ်နေရေးကျန်းမာရေးအခက်အခဲတွေရှိနေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတဦးကအခုလိုပြောပါတယ
်စစ်ဘေးအများအားရှောင်နေရတာက300လောက်ရှိတယ်နေရင်ရနောက်ပြီးတော့အဲပေါက်တော့ရင်နင်းရောအဲစစ်တပ်ကအဲ့မှာတက်ဆွဲထားတာကြာပြီဗျ800လောက်ရှိဒါလည်းကိုပြန်ဝင်လို့မရတော့ဘူးပြည်သူတွေကသူတို့ထောက်ခံတဲ့ဒူတွေလောက်ပဲအနေချင်းပဲကြံခဲ့တော့တာပေါ့နော်ဟောပါငါးပုံပုံတစ်ပုံလောက်တော့မရှိပါဘူးလိုအပ်တာကတော့ကျွန်တော်တို့စားရေးတောင်းရေးပေါ့နော်ဆိုင်တော်ရင်လည်းကျမ်းမာရေးဆောင်ရှောက်မှုလေးပေါ့ခါတော့ပါပဲ
ရေစကြိုမြို့နယ်ရဲ့ရေလဲကျွန်းဒေသဆိုတာချင်းနှင်းမြစ်နဲ့အေရော်ရီမြစ်ကြားထဲကကြေးရွာတွေကိုဆိုလိုတာဖြစ်ပြီးတော့မကွေးမန္တလေးသခိုင်းတိုင်းအဆက်မှာတည်ရှိနေတဲ့နေရာလဲဖြစ်ပါတယ်2022ခုနှစ်ကအဲ့ဒီရေလဲကျွန်းဒေသကိုစစ်တပ်ကနေပြည်တော်ရှင်းလင်းတာတွေလုပ်တဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားခဲ့ပါသေးတယ်လက်ရှိအချိန်နေပြည်တော်ရှင်းလင်းတာတွေမရှိပေမဲ့စစ်တပ်ဘက်ကစစ်သင်းဘောတွေနဲ့လက်ပတ်နေတာအပြင်စစ်တပ်ထောက်ခံအားပေးတဲ့ပြူစောထီတွေကမကြာခဏပစ်ခတ်တာတွေလုပ်တဲ့အတွက်ဒေသခံတွေဟာဘေးကင်းရာကိုစစ်ဘေးတိမ်းရှောင်နေရပါတယ်ခင်ဗျာ
မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွက်ရေနံမြေက World 2ရေနံလောက်ွက်မှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အခြေအနေကိုကိုရန်နိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ကောင်စီကနေထိုးစစ်ဆင်နေလို့ဒီမော့ဆိုးဒေသခံတွေတိမ်းရှောင်နေရတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်ကယားပြည်နယ်ဒေသအခေါ်ကရင်နီနယ်တဲကဒီမော့ဆိုးမြို့နယ်အရှိချမ်းနန်းဟူးထွေကျေးရွာတဝိုက်မှာတော့ဒီကနေ့မနေ့အစောပိုင်းတုန်းကနှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဒေသခံတွေနဲ့ကရင်နီလူခွေအဖွဲ့ကVOA ကိုပြောပါတယ်တိုက်ပွဲကြားမှာပိတ်မိနေတဲ့ရွာသူရွာသားတချို့ကထပ်ပြီးတော့မှပြောင်းရွှေ့ပြီးတော့ပြေးရှောင်နေကြရတယ်လို့ပြောပါတယ်ဒီမော့ဆိုးနေထဲမှာတော့စစ်ကောင်စီတပ်ကစစ်ကြောင်းထိုးဝင်လာပြီးတော့အခုရက်ပိုင်းမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်နေတာလို့ဆိုပါတယ်သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင
်မလဆယ်ရဲ့ဒီကနေ့မနေ့အစောပိုင်းကတည်းကဒီမော့ဆိုးမြို့နယ်အရှိဘက်ချမ်းနန်းဟူးထွေကျေးရွာတဝိုက်မှာနှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတယ်လို့ဒေသခံတဦးကပြောပါတယ်လက်နေကြီးပြခတ်တန်နေမနေ့6နာရီကနေ9နာရီအထိအချိန်ကြာကြီးကြားရတဲ့အကြောင်းအခုလို့ပြောပါတယ
်ကျွန်တော်တို့လည်းဒီရက်နေပဲအတန်ပဲကြားတာပေါ့နော်တိုက်ပွဲဖြစ်တော့အတန်တော့ကြားတော့ကြားခဲ့တယ်ဒီရှစ်ဖက်ချမ်းပဲဟုတ်တယ်6နာရီဝန်းကျင်လောက်ဖြစ်နေတာလက်နေကြီးတန်တော့ကြားရကြစီ9နာရီကြီးလောက်တော့တစ်ချက်တစ်ချက်ထပ်ကြားနေရသေးတာပဲ
စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေနဲ့ကင်းဒီပူပေါင်းတပ်တွေအကြားနှစ်ဖက်တိုက်ပွဲဖြစ်ပွားနေတာလို့ကင်းဒီလူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကပြောပါတယ်တိုက်ပွဲဖြစ်နေတဲ့နေရာတဝိုက်ကဒေသခံတွေအရင်ကတည်းကဘေးလွတ်ရာကိုတိမ်းရှောင်ထားတာရှိသလိုပိတ်မိနေသူတွေလည်းရှိနေပါတယ်။ကျန်ရှိနေသူတွေကပြောင်းရွှေ့နေကြပြီလို့ဒါရိုက်တာကိုပညာကအခုလိုပြောပါတယ်
။ဒီမော့ဆိုအရှိဖက်ချမ်းပေါ့နော်ကျွန်တော်အထူးသဖြင့်ဒီလိုက်ကော်နဲ့ဒီမော့ဆိုအဆက်ပေါ့နော်ကျွန်တော်ခေါ်တာကဟိုနဟုတ်တွေနပီရမဒီဒေါ်ဆဲပေါ့နော်အဲ့ဒီဖက်မှာပေါ့နော်ကျွန်တော်6မိုင်နဲ့နီးတယ်ပေါ့နော်အဲ့ဒီဖက်မှာတိုက်ပွဲတွေဇန်နဝါရီနဲ့ထပ်ပြီးတော့မှသူစစ်ဆင်ပြီးတော့တိုက်ပွဲတွေဖြစ်နေအခုထိပေါ့နော်တိုက်ပွဲကအဲ့ဒီမှာဖြစ်ပေါ်နေတော့မယ်အဲ့ဒီတော့ကြောင့်မို့လက်ကြံဒီတချို့ရွာကသူတွေထရွှေ့ကြတော့ပေါ့နော်အခုတော့ဟိုကုန်တလောက်ဖြစ်သွားတော့ပေါ့နော
်အခုတိုက်ပွဲနဲ့ပတ်သက်လို့နှစ်ဖက်အထိအခိုက်နဲ့အယတာထိခိုက်မှုတွေရှိမရှိမသိရသေးပါဘူးစစ်ကောင်စီဘက်ကလည်းတိုက်ပွဲနဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးပါဘူးဒါအပြင်မလ9ရက်နေ့ကဘောလခဲမြို့နယ်ကနေဒီမော့ဆိုမြို့နယ်ဒေါသမကြီးကျေးရွာအုပ်စုတောင်ကြီးခူရွာတောင်ကုန်းဘက်ကိုစစ်ကောင်စီတပ်တွေစစ်ကြောင်းထိုးရောက်ရှိလာတာကြောင့်အဲ့ဒီနားတဝိုက်ကရွာကန်3000နဲ့မနည်းဘေးလွရာကိုထွက်ပြေးတင်းရှောင်နေရတယ်လို့ကင်းနီလူအခွင့်အရေးအဖွဲ့ဒါရိုက်တာကိုပညာကဆက်ပြောပါတယ်ဒီမော့ဆုံမြို့နယ်အရှိဘက်ချမ်းနယ်နေတဲ့လွန်ကော်မြို့နယ်ကုန်းတာရွာကန်တဦးကလက်ရှိကျေးရွာမှာပြန်နေနိုင်ပေမဲ့လုံခြုံမှုမရှိဘူးလို့ဆိုပါတယ်သူတို့ပတ်ဝန်းကျင်မှာအခုတလောလက်နဲ့ကြီးလက်နဲ့ငယ်ပြစ်ခတ်တန်တွေမကြာခဏကြားနေရတယ်လို့လည်းပြောပါတယ်ကျေးရွာတောင်ကုန်းပေါ်နဲ့တောင်အောက်ဖက်မှာစစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားဆဲဖြစ်ပြီးအချိန်မရွေးတိုက်ပွဲဖြစ်လာနိုင်တယ်လို့သူကပြောပါတယ်
။တုံတုံမှုတော့ရှိရလို့တော့မခံစားရဘူးပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီတောင်ထိပ်မှာလည်း စက္ကစားရဲ့နေရာယူထားတယ်ကျွန်တော်တို့ရဲ့ဒီရွာအောင်အောင်ဆောင်ကမ်းမှာဆိုတော့သူတို့နေရာယူထားတယ်ဆိုတော့တိုက်ပွဲကဘယ်လိုလုပ်ရှိအချိန်မျိုးထားချနိုင်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့ကဒီအသင့်အနေထားရှိထားဖို့ရဲ့ဟိုဒေတာတွေဖြစ်မယ်ဆိုရင်ဘယ်ဖြစ်ဖို့ပြင်းလဲဆိုတာပဲဟိုကောင်းထဲမှာတော့စဉ်းစားထားရတာပေါ့နော
်ဆီယနာတိမ်မှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်ကောင်စီကအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်2022ခုနှစ်မေလကစပြီးကြားပြည်နယ်ထဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲစတင်လာတာပါအရင်နောက်စစ်ကောင်စီရဲ့အပြင်းထန်ထိုးစစ်ဆင်တိုက်ခိုက်တာအပါအဝင်နေကုမှုတွေကိုဇက်တိုက်ခံစားနေကြရတာဖြစ်ပါတယ်ခင်ဗျာ
ဒီမော့ဆိုဘက်မှာစစ်ကောင်စီကထိုးစစ်ဆင်နေတဲ့အကြောင်းသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ဘက်မှာအေးရခိုင်တပ်နဲ့မပတ်သက်ဖို့စစ်ကောင်စီဘက်ကလိုက်ပြီးတော့ချင်းချောင်းနေတယ်ဆိုတဲ့သတင်းကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်တောင်ပိုင်းကမြို့နယ်တချို့မှာတော့ဒေသခံပြည်သူတွေကို ULAAA တပ်နဲ့မပတ်သက်ဖို့စစ်ကောင်စီတပ်သားတွေကတရွာဝင်တရွာထွက်လိုက်ပြီးတော့ပြောဆိုချင်းချောင်းနေတယ်လို့နေတဲ့အတွက်ကျေးရွာတွေအနီးမှာတက်ဘက်ကလည်းတက်ဆွဲပြီးတော့နေထိုင်နေတာကြောင့်ဒေသခံတွေဘက်ကစိုးရိမ်နေကြပါတယ်။ရခိုင်လက်နက်ကိုင်တပ်အေးအဖွဲ့ဘက်ကတော့ယာယီအပြစ်ရက်ထားတဲ့စစ်ကောင်စီရဲ့ဒီလိုလုံရက်တွေကြောင့်အချိန်မရွေးတိုက်ပွဲပြန်ဖြစ်လာနိုင်တယ်လို့ပြောဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကတင်ပြပေးထားပါတယ်ရှင်
။စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့ယာယီအပြစ်ကတ်ရက်ထားတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကလူအင်အားလက်နက်အင်အားတွေဖြည့်တင်းနေတာတွေရှိတယ်လို့ရခိုင်ပြည်နယ်တောင်ပိုင်းကတန်တွဲတောင်ကုတ်ကြောက်ဖြူရံပြဲစတဲ့မြို့နယ်တွေကဒေသခံတွေကိုရခိုင်လက်နက်ကိုင်အေးအဖွဲ့နဲ့မပတ်သက်ဖို့ချိန်ကြောက်ပြောဆိုတာတွေရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ကျောက်ဖြူမြို့နယ်ကင်းကျေးရွာအုပ်စုအောင်စရကျေးရွာမှာဆိုရင်လေဒီကနေ့မနေ့ပိုင်းကစစ်ကောင်စီတပ်သားတွေဝင်ရောက်လာပြီးဒေသခံတွေကိုတအိမ်တယောက်မလာမနေရခေါ်ယူတွဲဆုံခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကျောက်ဖြူမြို့နယ်အတွင်းကျေးရွာတချို့မှာအခုလိုစစ်ကောင်စီစစ်ကြောင်းခက်စိတ်စိတ်ဝင်ထွက်သွားလာနေတာတွေပုံများလာတယ်လို့ကျောက်ဖြူမြို့နယ်ဇင်ချောင်းတိုက်နယ်ဒေသခံတအူးကပြောပါတယ်
စိုးရင်မုံကတော့ရှိတယ်ဗျာကိုကအရင်ကုန်ကားတဲ့လားထက်ဒီလားပါအခုပုံလို့ကမှစီကြောင်းတွေကစိတ်လာတယ်စိတ်လာတဲ့အောင်ကများလာတယ်စီကြောင်းတွေကများလာတယ်အရင်ကဆိုလို့ရှိရင်၃ရက်မှ၃ကြောင်းထွက်လာတယ်တပတ်မှ၂ကြောင်းထွက်တယ်အဲ့လောက်ပဲရှိတာကိုကဒီနေ့မှ၃ကြောင်းထွက်တယ်၂ကြောင်းထွက်တယ်အနည်းဆုံးက၂ကြောင်းအဲ့လိုထွက်လာတယ်ထွက်လာဆိုတော့ပြည်သူလူထုတွေကအဆပ်ပေါ့ကျွန်တော်တို့ဒေသဒီကပြည်နယ်မှာတော့တခုတော့ဝေစစ်ပွဲတော့ဖြစ်မှာပဲဘလို့နေရမလဲတိတ်ချောင်ရမလဲဘလို့ဆွဲရမလဲဘလို့နေရမလဲဆိုတော့ပြည်သူကတော့ထိုင်လိုက်နေရတာပေါ့ဗျာ
ဒါအပြင်စစ်ကောင်စီစစ်ကြောင်းတွေဝင်ထွက်သွားလာတာတွေကျေးရွာအတွင်းစခန်းချနေထိုင်တာတွေကြောင့်ဒေသခံတွေအမိနဲ့ကြောက်လန့်နေကြရတယ်လို့ဇင်ချောင်းဒေသခံတဦးကပြောပါတယ
်အဲစစ်ကြောင်းပါတဲ့နေရာဖက်မှာကျွန်တော်လောင်းငန်းရှိတယ်ရှာစားဖို့နေရာရှိတယ်ဆိုတော့အဲ့ဒီနေရာမှာစစ်ကြောင်းရှိတယ်ဆိုတော့မတွားရဘူးဗျာအဲ့လိုအခက်ခဲတယ်အချောက်ဖိတ်တယ်အချောက်ဖိတ်တယ်ပေါ့အချောက်ဖိတ်တယ်ကပေါ်လာပေါ့အခက်ခဲတော့အကုန်လုံးအဲ့လိုကြီးလန့်သွားတော့သူတို့လာလို့ရှိရင်သူတို့မြင်လို့ရှိရင်အချောက်ဖိတ်တယ်ကတော့ပေါ်လာပေါ့ကျွန်တော်တို့ကျွန်တော်တရားတွေမဟုတ်ပါဘူးလေကျွန်တော်တရားတွေမဟုတ်ဘူးအဲကျွန်တော်တို့ကိုတွေ့နေရတယ်ဈေးအရချင်းမှာသူတို့ဝင်လာတယ်သူတို့ဈေးပြုတ်ခုလာတယ်သူတို့ကမတောင်းရဘူးသူတို့ပေးလောက်ပဲယူရတာမတောင်းရဘူးဒီဘလောက်တန်ဖို့ဆိုတန်ဖို့မဖြတ်ရဘူးသူတို့ကဘလောက်ပေးတလောက်ယူရတယ်အဲလောက်ထိကျွန်တော်တို့ကဒေသခံတွေကကြောက်စိတ်ကြပူတာပေါ့ဗျာဒီမှာကြောက်တာပေါ့
ရခိုင်ဒေသခံတွေအနေနဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့နဲ့မပတ်သက်ဖို့စစ်ကောင်စီကချင်းကြောက်ပြောဆိုနေတာတွေအပြင်ကျေးရွာအတွင်းစစ်ကောင်စီတပ်သားတွေစခန်းချနေထိုင်တာကြောင့်အချိန်မီဝေးတိုက်ပွဲပြန်ဖြစ်လာနိုင်တယ်လို့ရခိုင်လက်နက်ကိုင်အေးအဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြီးခဲ့တဲ့ဖေဖော်ဝါရီလအကုန်သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ
်အထူးသဖြင့်မြန်မာစစ်တပ်ကတရာဝင်တရာထွက်လက္ခဏာ ULAA နဲ့မပတ်သက်ဖို့အသေးသေးမလုပ်ဖို့ပူညီထောက်ပံ့မှုမပြီးဖို့နဲ့ ULAA ဆိုတရာမဝင်အဖွဲ့အစည်းဆိုကနာပရိုဆိုနေဆိုဒီလေထိနေပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့အထူးသတိထားစောင့်ကြည့်လို့ထိနေပါတယ်မြန်မာစစ်တပ်အနေနဲ့ဒီပိုင်းလောရအပရုမှုတွေကိုဆဲလို့ဆိုးဆိုးဝါးဝါလှုပ်လာပြီးတိုက်ပွဲလမ်းကြောင်းကိုအရှင်မရိပြန်လောက်ပြန်ရောက်လာနိုင်တယ်အနေနဲ့ထားမှာဖိနေပါတယ
်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အေးအဖွဲ့နဲ့စစ်ကောင်စီအကြားနားလည်မှုနဲ့ယာယီအပြစ်ခတ်ရထားတဲ့ဆိုပေမဲ့အပြစ်ရထားတဲ့သုံးလအတွင်းမှာစစ်ကောင်စီအနေနဲ့ယာယီအပြစ်ရသဘောတူညီချက်တွေကိုချိုးဖောက်နေတာတွေရှိတယ်လို့ဒေသခံတွေရဲ့ကုံစီစည်းစိမ်မှုတွေခရီးသွားလာမှုတွေကိုကန့်သတ်ထားဆဲဖြစ်တယ်လို့ဒေသခံတွေကပြောဆိုပါတယ်ခင်ဗျာ
ရခိုင်တောင်ပိုင်းဘက်မှာအေအေတက်နဲ့မပတ်သက်ဖို့စစ်ကောင်စီကလိုက်ပြီးတော့ချင်းချောင်းနေတဲ့အကြောင်းတရင်ကိုခင်မောင်ဆိုမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ပြည်လုံးကျွတ်သကောင်စီရင်နေတပြိုင်နက်ထဲကောက်ယူဖို့စစ်ကောင်စီဘက်ကပြင်ဆင်နေတဲ့အကြောင်းတရင်ကိုတင်ပြပေးကြပါတယ်ပြည်လုံးကျွတ်သကောင်စီရင်ကိုလာမယ့်2024ခုနှစ်အောက်တိုဘာလ1ရက်နေ့မှာတပြိုင်နက်ထဲကောက်ယူဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်သကောင်စီရင်ကောက်ပြီးတော့မှရွေးကောက်ပွဲကျင်းပနိုင်ခြင်းရှိတယ်ဆိုတဲ့တွက်ဆမှုတွေလည်းရှိနေပါတယ်စစ်ကောင်စီဘက်ကတော့နေရာအနှံ့ကျွေးရွေးကောက်ပွဲကျင်းပဖို့သာပြင်ဆင်နေတာဖြစ်ပါတယ်လို့တုံ့ပြန်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မတ်စုမြတ်မွန်ကတင်ပြပေးထားပါတယ်ရှင်
။တနိုင်ငံလုံးသကောက်စင်းကောက်ခံမှုကို၈နှစ်အောက်တိုဘာ၁ရက်နေ့မှာစတင်သွားမယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပြီးတဲ့နောက်ရွေးကောက်ပွဲနောက်ဆုတ်သွားမလားဆိုတဲ့သုံးသပ်မှုတွေထွက်ပေါ်လာခဲ့တာပါ။အရေးပေါ်ကာလသက်တမ်းတိုးမြှင့်ဖို့ February 1ရက်နေ့ကကျင်းပခဲ့တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးအစည်းအဝေးမှာရွေးကောက်ပွဲကျင်းပနိုင်ရေးလူဦးရေစီးရင်တွေမှန်ကန်အောင်လှုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုထားတာမို့အခုလိုသုံးသပ်ကြတာဖြစ်ပါတယ်။ဒါကြောင့်2024သကောင်စင်းကောက်ခံပြီးမှရွေးကောက်ပွဲကျင်းပမှာလားလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကမေးတဲ့အခါမှာသူကအခုလိုတုံ့ပြန်ပါတယ်
ကျွန်တော်တို့အနေနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီပေါ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့ကကူဒီချက်တွေပေါ့ကူဒီချက်တွေရှေ့လုံငန်းစဉ်တွေရှိပါတယ်ရှေ့လုံငန်းစဉ်မှာလည်းပါပြီးသားဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ဦးစားပေးဆောင်ရွက်သွားမှာဒီကအပြည်သူလူထုရဲ့ဘဝတည်ငြိမ်အေးချမ်းရေးပြီးရင်တော့ဒါသမားဆက်သမီးလုံလုံဆုံးမစေဦးတည်သွားမယ်ဆိုတော့ကျွန်တော်ပါပြီးဖြစ်ပါတယ်ဒါတွေဦးတည်နေတာဒီကျွန်တော်တို့အနေနဲ့ခုနပြောတဲ့ဒီကောက်ပွဲနဲ့ပတ်သက်ပြီးရင်ကျွန်တော်တို့ဒါတက်မြတ်နဲ့နဲ့ပေါ့နော်ဒီရတော်များမှာဒီရတွေမှာတက်မြတ်နဲ့နဲ့လုံနိုင်ဖို့အိုင်ဘာပြည်သူပြည်အလုံးပါဝင်နိုင်ဖို့အတွက်ကျွန်တော်အရေးဦးတည်ဆောင်ရွက်နေရရှိပါတယ
်စစ်ကောင်စီဘက်ကရွေးကောက်ပွဲတရကျင်းပမယ်လို့ကြေညာထားပေမဲ့ဘယ်တော့လဲဆိုတာအတိအကျပြောခြင်းမရှိသေးပါဘူးရွေးကောက်ပွဲအတွက်အချိန်စရဘလို့သတ်မှတ်ထားတယ်လဲလို့စစ်ကောင်စီပြောခွင့်ရကို VOA ကအချိန်ချင်းမေးပေမဲ့ရှင်းရှင်းလင်းလင်းတိတိကျကျဖြေဆိုခြင်းမရှိသေးပါဘူးလက်ရှိမှာတော့ရွေးကောက်ပွဲအတွက်ပြင်ဆင်တဲ့အနေနဲ့နိုင်ငံရေးပါတီများမှတ်ပုံတင်ရေးဥပဒေသေးအရနိုင်ငံရေးပါတီတွေမှတ်ပုံတင်လျှောက်ထားဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအချိန်2လပေးထားပါတယ်။ဒါတွေပြီးစီးသွားမှသာရွေးကောက်ပွဲအတွက်အဆင့်ဆင့်ပြင်ဆင်စရာရှိတာတွေပြင်ဆင်မယ်လို့ထုတ်ပြန်ထားပါတယ်။လက်တလုံးမှာနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသေးအရရှီရင်ဆွဲနိုင်ငံရေးပါတီ60ကျော်မှပါတီ19ခုသာမှတ်ပုံတင်ထားပါသေးတယ်။ပါတီတွေဘက်ကတော့ကော်မရှင်ဘက်ကရွေးကောက်ပွဲနဲ့ပတ်သက်လို့ဘလို့မှပြောဆိုလာတာမရှိသေးတယ်လို့သူတို့အနေနဲ့ပါတီရည်တည်နိုင်ရေးသာအခုချိန်ဥတီလှုပ်ဆောင်နေရခြင်းဖြစ်တယ်လို့ပြည်သူပါတီကကိုကျော်လင်းက VOA ကိုပြောပါတယ
်။ကျွန်တော်တို့ကအခုဘာမှမသိသေးပါဘူး။ရွေးကောက်ပွဲဘာမှတည်ဝင်နဲ့ဘာမှထုတ်ပြန်တော့မသိဘူးပေါ့နော်။ရွေးကောက်ပွဲကတည်ဝင်ဟိုရွေးကောက်ကော်မရှင်တည်ဝင်ဘာမှမထုတ်ပြန်ဘူး။အဲမထုတ်ပြန်တော့တော်တော်မသိပါဘူး။နော်။အဲတော့ကျွန်တော်ပါတီကတော့လက်ရှိပေါ့ဒီပါတီပြောင်းစုစင်ကိုတွားဖို့အတွက်ကိုကျွန်တော်တို့ပါတီပုံစံစားဝယ်စီဆောင်ရတာစတင်နေပြီပါတီကျောင်းအဲ့ဒါပဲလုပ်နေရတာကျွန်တော်တို့ကတော့အခုပြောပါတီရည်တည်ရေးအတွက်ပဲစဉ်းစားပြီးတော့စဉ်းစားထားပါတယ
်စစ်ကောင်စီဘက်ကတော့လက်တလောတည်ငြိမ်ရေးကိုဥတီလုပ်နေတယ်လို့သာပြောဆိုသလိုတနိုင်ငံလုံးအတိုင်းအတာနဲ့ပြည်လုံးကျွတ်သကောင်စင်ကို2024ခုနှစ်အောက်တိုဘာ1ရက်နေ့မှာတပြိုင်တည်းကောက်ယူဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်2024စက်တင်ဘာ30ရက်နေ့ညသကောင်ရအချိန်ကိုသကောင်စင်းရည်ညွှန်းချိန်ဖြစ်သတ်မှတ်ထားပြီးတော့အဲဒီနောက်တစ်နှစ်ဖြစ်တဲ့အောက်တိုဘာ1ရက်နေ့ကနေ15ရက်နေ့အထိစုစုပေါင်း15ရက်ကြာကောက်ယူသွားမယ်လို့ပြောပါရယ်အာဏာသိမ်းပြီးနောက်ပိုင်းပဋိပက္ခတွေအများပြားဖြစ်ပေါ်နေတဲ့နေရာတွေမှာသကောင်စင်းကိုဘယ်လိုကောက်ယူသွားမယ်ဆိုတာနဲ့ပတ်သက်လို့လည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးကြိုတင်ပြင်ဆင်ခြင်း၊စီရင်ကောက်ယူခြင်း၊စီရင်ပြုစုခြင်းနဲ့အစီရင်ခံစာထုတ်ပြန်ခြင်းစတဲ့လုပ်ငန်း၄ရပ်ကိုပြင်ဆင်လှုပ်ဆောင်နေတယ်လို့စစ်ကောင်စီကပြောပါရယ်အဲ့ဒီလုပ်ငန်းစဉ်တွေကို2021အောက်တိုဘာလကနေ2026ခုနှစ်မတ်လအထိစုစုပေါင်း54လကြာရည်မှန်းလှုပ်ဆောင်နေတယ်လို့လည်းစစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးမြင့်ကျိုင်ကပြောဆိုထားပါတယ်ရှင်
။ရွေးကောက်ပွဲကျင်းပနိုင်ရေးတနိုင်ငံလုံးအတိုင်းအတာနဲ့ပြည်လုံးကျွတ်သကောင်စီရင်တွေကိုတပြိုင်နက်တည်းကောက်ယူဖို့စစ်ကောင်စီဘက်ကပြင်ဆင်နေတဲ့အကြောင်းသတင်းမတ်စုမြတ်မွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အတန်ရဲ့တောက်ကြညာချမ်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
။မသေးကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တဲ့ရင်ကိုတပိုင်းတစပဲကြားသိလိုက်ရရင် ယုံကြည်မှုတွေကိုလက်လွတ်လက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလွတ်လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့2023ခုနှစ်မတ်လ10ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီလမတ်လ10ရက်နေ့ဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်တယ်လို့ CSW လို့ခေါ်တဲ့အမျိုးသမီးများဆိုင်ရာအခြေပြကော်မရှင်ရဲ့68ကြိမ်မြောက်ညီလာခံဆွေးနွေးပွဲတွေကိုမတ်လ6ရက်နေ့ကနေမတ်လ18ရက်နေ့အထိအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပပါတယ်။ဒီထဲထဲမှာမြန်မာနိုင်ငံကအမျိုးသမီးတွေကြုံတွေ့ရတဲ့online digital နည်းပညာတွေရဲ့ကောင်းကျိုးဆိုးကျိုးတွေအကြောင်းကိုလည်းမြမအမျိုးသမီးရေလှုပ်ရှားသူ၄ဦးကမတ်လ6ရက်နေ့ကဆွေးနွေးတင်ပြခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုကိုရိုင်းတက်ရောက်ခဲ့တဲ့အမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူမတ်မေစပယ်ဖြူကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကတင်ဆက်ထားတာရှုစားနာဆင်ပါရှင်။There's a path we must choose sometimes. Gotta stand up and fight.အခုဒီမတ်လ10ရက်နေ့ဟာဆိုလို့ရှိရင်ဒါနိုင်ငံတကာအမျိုးသမီးများနေ့ပေါ့နော်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့လို့လည်းပြောကြရတယ်ပေါ့လေဆိုတော့ဒီလိုလမျိုးမှာဒီလိုအချိန်မျိုးမှာဆိုလို့ရှိရင်ဒါကုလသမဂ္ဂမှာလည်းအမျိုးသမီးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေအစီအစဉ်တွေနော်အမျိုးသမီးအခွင့်အရေးညှင့်တင်မှုကိစ္စတွေပြောဆိုဆွေးနွေးကြရတယ်မျိုးစုံရှိပါတယ်ဒီထဲမှာမှထူးထူးခြားခြားပေါ့နော်ဒီမတ်လ6ရက်နေ့တုန်းကဒီမြန်မာနိုင်ငံကအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေပါဝင်ပြီးတော့မှဆွေးနွေးတဲ့ဆွေးနွေးပွဲတစ်ရက်ကျင်းပခဲ့တယ်ဆိုတာကိုလည်းကျွန်တော်တို့သိရတယ်လေနော်ဆိုတော့ဒီဆွေးနွေးပွဲကိုလည်းအတိတ်ကဥဆောင်စီစဉ်တဲ့နေရာမှာလည်းပါတယ်ကိုယ်တိုင်လည်းပါဝင်တက်ရောက်ခဲ့တဲ့သူတယောက်အနေနဲ့ပေါ့နော်အခုဒီဆွေးနွေးပွဲမှာဆွေးနွေးတဲ့အတိတ်ကအကြောင်းအရာဘာတွေကိုများဆွေးနွေးဖြစ်တယ်လဲဆိုတာကိုဒီအစီအစဉ်ကိုနားထောင်နေတဲ့သူတွေသိအောင်ပေါ့နော်အရင်ဆုံးအချင်းချုပ်လေးပြောပြပေးပါလားရှင
်ဟုတ်ကဲ့ဒီနှစ်အတွက်ပေါ့ဟို CSW ဒီ Commission for Data Sovereignty ရဲ့68ကြိမ်မြောက်ပေါ့နော် Commission on Data Sovereignty ရဲ့သူ့ရဲ့အဓိက theme ကတော့ innovation and technology ပေါ့အဲ့တော့ဒီမှာကဘာမှာနည်းပညာတွေကိုအသုံးပြုပြီးတော့ဒီအမျိုးသမီးတွေကဘယ်လိုဖွံ့ဖြိုးတိုးတက်နေကြသလဲဘာအခွင့်အလမ်းတွေဓမ္မမော်ရလဲဒါတွေကိုလက်လန်းမိမှုအခြေအနေတွေဘယ်လိုရှိသလဲဆိုတာကိုသူတို့ကဦးစားပေးပြီးတော့ဆွေးနွေးဖို့ဆိုပြီးဒီနှစ်ရဲ့ theme ကတော့အဲ့ဒါပေါ့လေအဲ့တော့မြန်မာနိုင်ငံအနေနဲ့ကျမတို့ကကျမတို့ကတော့နည်းပညာတိုးတက်မှုရှိရတဲ့အတိုင်းပြည်တော့မဟုတ်ဘူး။ဒါပေမဲ့လည်းဒီ theme နဲ့ kait ညီအောင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပေါ့နော်ကျမတို့ဘာတွေကိုဆွေးနွေးတင်ပြကြမလဲဆိုပြီးတော့ဝိုင်းပြီးတော့တိုင်ပင်ဆွေးနွေးကြတဲ့အခါမှာဘာပဲဖြစ်ဖြစ်ကျမတို့ဟာ covid ကာလကတည်းကနေပေါ့နော်။အခုဒီအာဏာသိမ်းကာလပေါ့နော်2021နောက်ပိုင်းအထိပေါ့။ဘာတွေများအမျိုးသမီးတွေနဲ့မိန်းကလေးတွေမှာ online နည်းပညာတွေနဲ့ဒါတွေကိုအသုံးပြုပြီးတော့ဘာအကျိုးကျေးဇူးတွေရှိနေတယ်လဲဘာအခက်အခဲတွေစိန်ခေါ်မှုတွေရှိနေပြလဲဆိုတာကိုကျွန်တော်တို့ကအဓိကပေါ့တစ်ပြခဲ့တာဖြစ်ပါတယ
်ဒီနည်းပညာဟာအမျိုးသမီးတွေတန်းတူညီမျှကြားမှာတန်းတူညီမျှအခွင့်အရေးရဖို့နောက်အမျိုးသမီးစွမ်းဆောင်ရည်တွေမြင့်တင်ဖို့ကိစ္စတွေမှာဘယ်လိုအခန်းကဏ္ဍနေပြီးတော့မှထိထိရောက်ရောက်အသုံးချနိုင်တဲ့နေရာတစ်ခုမှာရှိနေတယ်လဲပေါ့နော်အခုဒါမြန်မာနိုင်ငံရဲ့ဒီလက်ရှိဒီစစ်တပ်အာဏာသိမ်းထားတဲ့ကာလမှာအမျိုးသမီးတွေအများအပြားရှေ့တန်းကနေပါဝင်ရဲ့လှုပ်ရှားမှုမှာအခုမမေစပယ်ဖြူပြောသွားတယ်လို့ပေါ့နော်အတော့နည်းပညာရဲ့အခန်းကဏ္ဍဘယ်လောက်ထိအရေးကြီးလဲဆိုတာရောဆွေးနွေးခဲ့ရပါလေ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီမြန်မာနိုင်ငံကိုစားဖြူပေါ့နော်အမျိုးသမီး၄ဦးပါဝင်တက်ရောက်ဆွေးနွေးခဲ့ပါတယ်အဲဒီ၄ယောက်စလုံးပေါ့ပြောကြတဲ့အကြောင်းအရာနဲ့ကျွန်တော်တို့ဒီရှူတောင်ပေါ့ရှူတောင်မှာကျွန်တော်တို့ကွဲပြားတာပါဒါပေမဲ့လည်းကျွန်တော်တို့အားလုံးရဲ့တူညီတဲ့တင်ပြချက်ကတော့ဒီ online နည်းပညာတွေဟာမြန်မာနိုင်ငံမှာရှိတဲ့မျိုးသမီးတွေနဲ့မိန်းကလေးတွေအတွက်ဆိုရင်ဓာတ်သွားနှစ်ဖက်လိုပဲပေါ့နော်တစ်ဖက်မှာလည်းကိုဗစ်ကာလဆလို့အခုဒီစစ်တပ်ကအကြမ်းဖက်အာဏာသိမ်းယူပြီးနောက်ပိုင်းမှာလည်းဟို ိုဒီနည်းပညာတွေကိုပဲအဓိကအသုံးပြုပြီးတော့အမျိုးသမီးလူခွင့်ရေးတက်ကြွလှုပ်ရှားသူတွေဟာအဲဒီဟို social mobilization လို့ခေါ်တယ်เนาะကျမတို့ဒီအများပြည်သူကိုအဓိကအသိပေးကြတဲ့တင်အချက်လက်တွေပြီးတော့အာမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေကိုတားဆီးကာကွယ်ပေးနိုင်ဖို့အတွက်ကူညီဆောင်ရွက်ပေးတဲ့ဒီ helpline တွေပေါ့เนาะပြီးတော့လိုအပ်တဲ့တင်အချက်လက်တွေကိုမျှဝေကြတဲ့နေရာမှာ online နည်းပညာတွေကိုပဲကျမတို့အဓိကအသုံးပြုကြရတာပေါ့เนาะအဲ့တော့ဒီ formal education လို့ခေါ်တဲ့အတန်းမှာသွားပြီးတော့လူကိုယ်တိုင်စာသင်ကြားလို့မရတဲ့အခါတွေမှာပို့ပြီးတော့မှကျမတို့ကဒီ online ဟိုပဲအကူအထားပြုကြရတယ်ပေါ့ဒါပေမဲ့လည်းတစ်ဖက်မှာပေါ့နော်ဓာတ်သွားနှစ်ဖက်လိုပဲကောင်းတာပဲရှိရမဟုတ်ဘူးတစ်ဖက်မှာကျမတို့ကစိုးစိုးတွေအများကြီးကိုလည်းမျိုးသမီးရဲ့နာမည်ကလေးတွေကခန်းစားကြရတယ်ပေါ့အထူးသဖြင့်တော့ဒီ online နည်းပညာတွေကိုပဲအသုံးပြုပြီးတော့မျိုးသမီးတွေကိုနောက်ရောက်ခံတာပေါ့နော်မျိုးသမီးတွေရဲ့ဒီ social media တွေကိုစောင့်ကြည့်တာအကောင့်တွေကိုဟိုခိုးယူပြီးတော့မှတခြားသောလွဲမားတဲ့တည်င်းအချက်လက်တွေကိုဖြန့်ဖြူးတာပြီးတော့အမျိုးသမီးတွေရဲ့ရုပ်ပုံတွေအမျိုးသမီးတွေရဲ့ခန္ဓာကိုယ်ကိုဒီ online နဲ့နည်းပညာတွေကိုအသုံးပြုပြီးတော့လိမ်မိုင်းဆိုင်ရာအမျက်ထုတ်တာတွေအထိပါနှောက်ရက်တာတွေစော်ကားတာတွေအဲ့ဒါတွေအများကြီးပေါ့ပြီးတော့အမျိုးသမီးတွေရဲ့ပုံရိပ်ကိုရှင်းရှင်းပြောရရင်တော့ကျမတို့ကဟိုထိခိုက်အောင်လုပ်တာပေါ့နော်ကိုယ်သိခါကြဆင်းအောင်မဟုတ်မမှန်တဲ့တည်င်းစကားတွေအမုန်းစကားတွေဖြန့်ဖြူးတာတွေကိုလည်းဒီ online နည်းပညာတွေကိုပဲအသုံးပြုပြီးတော့တခါလူတွေကလောက်ကြပြန်နေပေါ့နော်အဲ့တော့ဒီ online နည်းပညာတွေဟာကောင်းတဲ့တည်င်းအချက်လက်တွေကိုပေးဖို့အတွက်လွဲကူမြန်ဆန်ထိရောက်သလိုပဲလွဲမားတဲ့တည်င်းအချက်လက်တွေ fake news တွေပေါ့နော်ဒီပြီးတော့အမျိုးသမီးတွေကိုဂုံတိတ်ခါဂုံတရေပြက်စေတဲ့တည်င်းစကားတွေပုံရိပ်တွေနာမည်ဖြစ်တာတွေဒါတွေကိုလည်းအချိန်တော်တွဲမှာလွဲကူမြန်ဆန်စွာနဲ့ပဲဒီတိုက်ခိုက်လို့ရတယ်ပေါ့အမျိုးသမီးအလူခွင့်တက်ကြွလှရှားသူတွေကိုအထူးသဖြင့်တော့ပြစ်မှတ်ထားပြီးတော့တိုက်ခိုက်တဲ့နေရာမှာလည်းအသုံးပြုကြတယ်ပေါ့နော
်အကောင့်ကျိုးနဲ့ဆိုဂျိုနှစ်ဖက်ပေါ့လေဆိုတော့ဒီလိုမျိုး online မိတင်ညာကိုကောင်းတဲ့ဘက်ကနေပြီးတော့ပဲထိထိရောက်အသုံးပြုပြီးတော့ပေါ့နော်ဒီအမျိုးသမီးတွေဘေးကင်းလုံခြုံမှုရှိရှိနဲ့ဒီ online ပေါ်မှာသူတို့လေ့လာတင်တာတွေကိုလေ့လာခွင့်ရမယ်သူတို့ရဲ့အခွင့်အရေးတွေထုတ်ဖော်ပြောဆိုချင်တာတွေပြောဆိုခွင့်ရမယ်နေရာတစ်ခု platform တစ်ခုပေါ့နော်ဖြစ်ဖို့အတွက်ဆိုလို့ရှိရင်ဘယ်လိုအခြေအနေအနေအထားတွေဖန်တီးပေးဖို့လိုအပ်ပါသလဲဒီဟာနဲ့ပတ်သက်ပြီးတော့ဗားရီမြန်အကြံပြုခဲ့ပါလဲရှင
်ဟုတ်ကဲ့ကျမတို့ကြံပြုခဲ့တာတွေကတော့အများကြီးပါပဲပေါ့နော်အဓိကကတော့ဟိုဘလို့ပဲကျမတို့ကနည်းပညာတွေဒီ internet တွေဟာတိုးတက်ဖွံ့ဖြိုးနေပါစေအဲ့ဒါတွေကိုအမျိုးသမီးတွေနဲ့မိန်းကလေးတွေလက်လန်းမိပြီးတော့သူတို့ရဲ့ဘဝတိုးတက်ရာတိုးတက်ကြောင်းလူမှုရေးစီးပွားရေးပေါ့နော်အဖက်ဖက်ကနေပညာရေးပေါ့လေကျန်းမာရေးသူတို့လိုအပ်တဲ့တည်င်းအချက်လက်တွေကိုလက်လန်းမိရရှိပြီးတော့တခြားသူတွေပေါ့တခြားသူတွေနဲ့နီးတူဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုရင်အရေးအကြီးဆုံးကတော့တည်င်းအချက်လက်တွေကိုလွတ်လပ်စွာဒီဒန်းတူညီမြစွာလက်လန်းမီရရှိနိုင်ခွင့်ရှိဖို့ပါပေါ့နော်ပြီးတော့သူတို့ရဲ့သဘောထားသူတို့ရဲ့ဆန္ဒတွေသူတို့ဖြစ်ချင်တဲ့အရာတွေကိုလည်းလွတ်လပ်စွာပြောဆိုတင်ပြနိုင်တဲ့ platform တစ်ခုဖြစ်ဖို့လည်းအရေးကြီးတယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံမှာအခုလိုမျိုးဟိုဒီအာဏာရှင်စစ်တပ်ကနေပြီးတော့အရာရာကိုထိန်းချုပ်ထားတဲ့အခြေအနေမှာကျမတို့ဟာဘလောက်ပဲဟို online နည်းပညာတွေကတိုးတက်နေစေကမို့မျိုးသမီးတွေနဲ့မိန်းကလေးတွေဟာတခြားသူတွေနဲ့ဂျမ်းတူဒီလိုမျိုးအခွင့်အလမ်းတွေကိုလက်လန်းမီရရှိဖို့အတွက်ကမဖြစ်နိုင်ပေါ့နော်အဲ့တော့ root cause လို့ခေါ်တဲ့အဓိကအရင်းမြစ်ပြဿနာကတော့လူ့အခွင့်အရေးစတဲ့စံနှုန်းတွေကိုလေးစားလိုက်နာတဲ့ဒီမိုကရေစီအယက်သားအစိုးရဖြစ်မှတာကျမတို့နိုင်ငံမှာရှိတဲ့မျိုးသမီးတွေနဲ့မိန်းကလေးတွေအပါအဝင်ပြည်သူတွေအားလုံးဟာဒီတိုးတက်ခင်မီနေတဲ့ online နည်းပညာတွေကိုအသုံးပြုပြီးတော့သူတို့ရဲ့ဘဝအတွက်ဒီလိုအပ်တဲ့တိုးတက်ရာတိုးတက်ကြအောင်ပေါ့နော်တည်င်းအချက်လက်တွေကိုအချိန်နဲ့တပြေးညီသူတို့ဟာလက်လန်းမီရရှိပိုင်ခွင့်ရှိမှာဖြစ်တယ်။ဒါကြောင့်ကျမတို့ဒီအာဏာရှင်ကိုအမြင့်ပြတ်ဖယ်ရှားပေးဖို့ကတော့အဓိကပေါ့နော် root cause အနေနဲ့အဲ့ဒါကိုကျမတို့ကတောင်းဆိုရဲတင်ပြရဲပေါ့နော
်ကျမတို့မြန်မာနိုင်ငံမှာရင်းနှုံးကလည်းဒီမြန်မာနိုင်ငံကမျိုးသမီးတက်ကြွလှုပ်ရှားသူတွေမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာလာပြီးတော့ဆွေးနွေးတင်ပြတာမျိုးတွေအရင်ကလည်းရှိပူပါတယ်ဒါပေမဲ့ဒီဒီချိန်ကအရင်နဲ့မတူတဲ့ထူးခြားမှုဆိုရင်ဘာမှပြောနိုင်မလဲရှင
်ဟုတ်ကဲ့ပါအ အဲ့တော့အရင်ကတည်းကျမတို့ဒီလို CSF လို့ပေါ့နော်အဒီကုလသမဂ္ဂမှာပြုလုပ်တဲ့အမျိုးသမီးနဲ့ပတ်သက်တဲ့အစည်းအဝေးကိုကျမတို့လာပြီးတက်ပူးပါတယ်ဒါပေမဲ့လေခုလိုမျိုးပေါ့နော်ကျမတို့ကဒီ
နောက်တစ်ခုထူးခြားတာလीကျမတို့ဒီအမျိုးသမီးအဖွဲ့တွေပေါ့နော်အခုလက်သမဂ္ဂမှာကျမတို့ဟိုအခမ်းအနားပေါင်းများစွာပွဲများစွာကျမတို့ပြောပူပါတယ်ပါပူပါတယ်ပေါ့နော်တင်ပြခွင့်နေတဲ့ရှိခဲ့ပူပါတယ်ဒါပေမဲ့မြန်မာနိုင်ငံအစိုးရကိုကိုစားပြုတဲ့ဘသူကမှကျမတို့အမျိုးသမီးအဖွဲ့တွေရဲ့အခမ်းအနားတွေเนาะကျမတို့အမျိုးသမီးအဖွဲ့တွေနဲ့အတူတူပေါ့နော်တသားတည်းရပ်တည်ပြီးတော့မှကျမတို့နဲ့အတူတူ
ေါ့နော်အဲ့တော့ဒီတစ်ခေါက်ဆွေးနွေးပွဲမှာတော့ထူးခြားတာကအခုဒီကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အထူးပိုစလေအနေနဲ့အတိအမှတ်ပြုထားခြင်းခံရတဲ့အတန်မတ်ကြီးဦးကျော်မိုးထွန်းကလည်းကျမတို့အမျိုးသမီးအဖွဲ့တွေနဲ့အတူတူသူကလက်တွဲပြီးတော့မှာစကားပြောကြားပေးရယ်ပြီးတော့တန်မတ်ကြီးကလည်းကျမတို့ပြောချင်တဲ့တည်အချက်လက်တွေအဓိကကြတဲ့ key message တွေကိုပဲတန်မတ်ကြီးကလည်းထပ်ဆင့်ပြီးတော့ပေါ့နော်ဟိုပြောကြားပေးသွားတာကိုတွေ့ရပါတယ်အထူးသဖြင့်ကျမတို့ဒီရိုဟင်ဂျာအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့သူထက်သွင်းပြောကြားပေးသွားတာဆိုရင်ဒါဟာတကယ်ကိုဒီလိုမျိုးအားလုံး inclusive ဖြစ်အောင်မြန်မာနိုင်ငံအတွင်းမှာရှိတဲ့အမျိုးသမီးတွေအားလုံးရဲ့အခြေအနေတွေကိုသူကပါဝင်အောင်ပေါ့နော်ပြောကြားပေးသွားတာဟာကျမတို့တော်တော်တကယ်ပဲထူးခြားတယ်အဲကျေးဇူးတင်ဖို့လည်းကောင်းတယ်လို့ကျမကဟိုပြောချင်ပါတယ်ရှင
်ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေကြားပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်
မကင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုရှုစားနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုအရင်ဆုံးတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှာကျောင်းလာတက်ရင်နဲ့ကွန်ပျူတာနဲ့ဘွဲရခဲ့ပေမဲ့စက်ပြင်လုပ်ငန်းကိုဒီဝါသနာအရလောက်ကင်ရင်နဲ့ကားပြင်နဲ့ဆိုင်ဖွင့်ပစ်လာတာလို့ကိုမင်းကောင်တွန်းကပြောပါရတယ်။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဘော်တီမိုးအေရီးယားမှာဖွင့်နေထားတဲ့မင်းကားပြင်လုပ်ငန်းအကြောင်းကိုကိုအောင်ကဒီသတင်းပတ်ရဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်မှာတင်ဆက်ပေးထားတာရှုစားနာဆင်ပါရှင်
နမိုးလင်းလို့စားတော့ပြီးတာနဲ့ကိုမင်းကောင်ထွန်းကသူ့ကားပြင်ဆိုင်ကို10မိနစ်လောက်ကားမောင်းပြီးတော့သွားပါတယ်။လုပ်ငန်းဝင်ကိုရောက်ရောက်ချင်းဘာတွေလုပ်တယ်ဆိုတာကိုအခုလိုပြောပြပါရစေ
။ဆိုင်ထဲရောက်အောင်ကျွန်တော်တို့ရင်ဆုံးလုပ်တာကဒီ air compressor ဒီ air compressor ကလပ်ကိုဖွင့်ပြီးတော့ဒီ compressor ram ram ဆက်ရအောင်နော်။ကျွန်တော်ဆိုင်လုံးဒီရရပြည်ရလေကျွန်တော်ဒီ air gun တို့ဘာလို့အကုန်လုံးတက်ကို compressor နဲ့ပဲပြည်ရ။သူตัวซีโร่เยโร่อ่ะเหมือนกันเสียเนี่ยเยอ่ะเหมือนกันพอเลยซีอ่ะเลยเหมือนกันเสียโอเคตัวดีเพรสเชอร์บาร์ป่ะเนาะเพรสเชอร์บาร์เลยไม่จ่ออ๋อโอเคแล้วดีเรามาลิฟต์มาผู้เสียป่ะลิฟต์เนี่ยดีออเปอเรชั่นเลยป่ะเนาะทีเราดีไฮดรอลิกดีลิฟต์ขึ้นแล้วไม่ขึ้นแล้วป่ะเนาะดาเนี่ยเราอกลงไล่จี้อ่ะไฮดรอลิกเราก็ดีลิฟต์ชีอ่ะโพดป่ะเนาะดีโพดเนี่ยเราปกติแล้วฉะนั้นเราตะละตะขาไตดิอันล็อกตัวล็อกตัวป่ะเนาะดีล็อกเนี่ยดาเนี่ยลุลงป่ะအားကြောင့်လို့ဒီကားရပါရချမယ်ဆိုရင်တော့အလုံးမလုံးဘူးဆိုလို့ရှိရင်လည်းသူဟိုဆိုပြတ်သွားချင်အောင်အားဆိုချလိုက်ပါတော့ကျွန်တော်အဲဟောဒီ hydraulic clay တွေရယ်နော် hydraulic လေဒီတော့ကျွန်တော်ပေါက်လာမပေါက်လာဒီဘားတွေကုန်းစစ်ရတော့နော်နော်ဒီဘိုးတွေဒီဘိုးတွေဝါရတဲ့ကုန်းကုန်းစစ်
1996ခုနှစ်မတ်လမှာအမေရိကကိုကြောင်းတက်ဖို့ကိုမင်းကောင်ထွန်းရောက်လာခဲ့တာပါပိုရုံးကတော့အမေရိကအနောက်ဘက်ချမ်းမနေခဲ့ပြီးတဲ့နောက်အတိအကျွမ်းတဦးနဲ့အတူကားပြင်ဆိုင်ပူရဲဖွင့်ဖို့အမေရိကအရှေ့ချမ်းကမေရီလန်းပြည်နယ်ဘော်တီမိုးအေရီယာကိုရောက်လာခဲ့တာပါ
ကျွန်တော်ဒီကားပဲကျွန်တော်လေ့လာနေဆိုကျွန်တော်မိမရဲ့ဟိုရက်ဆွေမျိုးဦးလေးတယောက်ကဒီမှာကားဟိုဆောက်ပါတော့ကားဒီလာရှစ်မှာလုံနေလို့ကျွန်တော်ကြားတော့သူနဲ့ကျွန်တော်နဲ့2006မှာတွေ့တော့သူကပြောသွားတော့ဘူးတို့အတူတူဖွင့်ကြမလားပေါ့နော်အဲ့ဒါဖွင့်မှာပေါ့အဲ့ဒါနဲ့ကျွန်တော်လည်းအဲ့ဒီဘက်ကိုပလန်တွေလုပ်ပတ်စံတွေစုပြီးတော့3နှစ်လောက်ပေါ့နော်2010ဟိုဥစားလောက်မှာကျွန်တော်တို့ August မှာရောက်တယ်ဘော်ဒမိုးရောက်တယ်2010 August မှာဟုတ်ကဲ့အဲ့ဒီကနေပြီးတော့ကျွန်တော်တို့ဆိုင်လေးဖွင့်မယ်ဒီ normal လောက်မှာဖွင့်နေတယ်ထင်ပါတယ်ကျွန်တော်3လောက်တော့ခဏလှဲကြည့်လိုက်တယ် normal လောက်မှာဖွင့်တယ် normal ပြီးတော့17 17ပေါ့နော်သူနဲ့2နှစ်လောက်လုပ်လိုက်တယ်လုပ်ပြီးတော့ဦးလေးရလေအကြောင်းမျိုးကြောင့်သူလည်းပြိမ့်မယ်ဆိုတော့ကျွန်တော်မပိတ်ပါနဲ့ကျွန်တော်ဆက်ယူလိုက်မယ်ပေါ့နော်ကျွန်တော်လည်းဟိုဘာလို့ပြောရအောင်ဟိုရဲစုံပြီးတော့ပေါ့နော် risk ယူပြီးတော့ကျွန်တော်ဆက်ဖွင့်မယ် ကျွန်တော်လည်းအဲ့လိုဒီမကျွမ်းသေးဘူးလို့တာအဲ့တော့မကျွမ်းသေးတော့ကျွန်တော်အနေနဲ့ဒီလိုပဲပေါ့နော်ဟိုစာအုပ်တွေဖတ်ဟိုဟာတွေလို့ပေါ့နော်ကျွန်တော်တင်ဆက်မြင်ဆက်ရရပဲအဲ့လိုပဲကြည့်ပြီးတော့ကျွန်တော်ဒီလိုပဲရက်တည်လာခဲ့တာပါ
သူရဲ့ဆိုင်မှာဘာတွေဝင်စားမှုပေးလဲဆိုတာကိုလည်းအခုလို့ရှင်းပြပါရစေ
ကျွန်တော်ရဲ့ပင်ကတော့ပင်တိုင်းချောက်ကတော့ဒါမှမင်းဝန်စားတော့ street inspection ပေါ့နော်ဒါပေမဲ့ဟိုဒါပေမဲ့ဒီလိုလာနေတဲ့ခါလေကျွန်တော်အကုန်လုံးသူစားပစ်လုပ်ပေးပါတယ်ရှင်းလွဲရတယ်ဆို inspection မှာပဲဒါတွေကပါသွားပြီကားစီလာရင်ကျွန်တော်ကတော့ဘယ်လိုလုပ်လဲဆိုတော့စီလာလဲလဲကျွန်တော်အကုန်လုံးစစ်ပစ်လိုက်တယ်ဘာမှမယူဘူးပေါ့နော်ဒါ free ဟို inspection ပေါ့ဘလုံးတစ်စီးလုံးရှိတဲ့ခါပေါ့ဘီကျွန်တော်စစ်တယ်ဆိုလို့ရှင်ဟိုနည်းလေး25မြို့လောက်စစ်ရတော့ suspension လို့ brake လို့ပါတော့အဲ့ဒါကိုကျွန်တော်ကဒီဟိုအကြမ်းမြုံပေါ့နော်ကားစီစီလဲတဲ့အချိန်အပေါ်တင်တဲ့အချိန်မှာကျွန်တော်အကုန်လုံးပြီးသွားအောင်ဆက်တဲ့နဲ့ဒီ tire ဘောကြိုင်းအခုစစ်ပေးလိုက်တော့ပေါ့နော်သူမိနစ်20လောက်အတွင်းပေါ့အဲ့ဒါတွေသူကြည့်ပြီးတယ်ကြည့်ပြီးတော့ brake တွေနည်းနေလားလောဖြစ်နေလားပေါ့နော် brake တွေလိုရဆိုလိုတော့မလိုဘူးဆိုလည်းမလိုဘူးပေါ့နော်ကျွားရကြတော့ပေါင်းလို့ရနေတယ် minimum ရှိနေတယ်ဆိုတော့လဲခိုင်းပ
ါစီးပွားရေးလုပ်ငန်းတစ်ခုရပ်တည်ဖို့အခက်အခဲတွေအများကြီးကြုံခဲ့ရတာပါဒါပေမဲ့လဲကိုဝါသနာပါရလုပ်ငန်းကိုရေရှည်ရပ်တည်နိုင်အောင်အနစ်နာခံစူးစမ်းခဲ့ရပုံကိုလဲအခုလို့ပြောပြပါတယ်
ကျွန်တော်တို့ business review တော့ပါတော့ပါတော့သူတို့ခံမှန်းတာရေရှင်ဒီဒီ small business တခုကအလွန်ဆုံးခံ9နှစ်ပေါ့နော်သူတို့ဒါ 90% of the small business ကဒီ9နှစ်တွေမှာပြုတ်တယ်ပေါ့နော်သူတို့ကတော့ဒါခံမှန်းတာဆိုတော့ကျွန်တော်တို့လည်းအဲ့လိုပေါ့ဒီဘောင်းတော့အဓိက customer ရှာရတာရယ်တော့ကိုယ့်ရဲ့လုပ်ငန်းကျွမ်းကျင်မှုရယ်အဲ့ဒါတွေကိုအားလုံးပေါင်းပြီးတော့ကို stress ကိုဘယ်လောက် stress level ဘယ်လောက်ထိခံနိုင်လဲပေါ့နော်အဲ့ဘောင်းကူတည်ပြီးတော့ဒီလုပ်ငန်းတခုကဟိုသူအောင်မြင်တာနဲ့ကြာဆုံးတာနဲ့ဖြစ်သွားမှာပေါ့နော်ကျွန်တော်စာရုံးอ่ะဆိုလို့ရှင်လူမလာဘူးလေကျွန်တော်ဆိုလို့ရှင်ဒါကျွန်တော်ရဲ့ဒီ location ကလည်းနည်းနည်းလေးလမ်းကျိုးထဲမှာဝင်ရတယ် location ဆိုတော့အဲ့လိုနေထားမှာကျွန်တော်ဒီဒါပေမဲ့ကိုယ်စီလာတဲ့ customer တယောက်ကိုနောက်တစ်ခေါက်ပြန်လာအောင်မယ်ကျွန်တော်ဟိုဘယ်လိုပြောရလဲမဆိုတော့ဒီ service ပေးနိုင်အောင်မယ်ကျွန်တော်စူးစမ်းရတယ်လေဒီပတ်စံငွေကြေးကအဲ့တော့အဓိကမထားဘူးပေါ့နော်ကျွန်တော်3 4 5နှစ်လောက်ထိရတော့အဲ့လိုပုံမှန်လေးပဲတောင်းနေရပါတော့ကျွန်တော်ဟိုသူများစီမှာလုပ်တဲ့လာစားလောက်ပဲရတာပေါ့နော်အဲ့ဒီအရတော့လည်းဒီလာတာပဲရတယ်။တခါတဆူလာတယ်ဆိုလို့ရှင်အဲ့လိုပေါ့နော်ဒီဆိုင်မိုးနဲ့တင်ပြီးသွားတယ်။လာမျိုးလေးရှိခဲ့ဦးတယ်ပေါ့နော်။အဲ့ကိုတက်တော့မပူပါဘူး။အဲ့လိုပဲကြိုးစားရင်းနဲ့ပဲဒီဟိုဥစားပေါ့ customer တွေပုံမှန်ရလာတဲ့အချိန်လုပ်ငန်းလေးပုံမှန်လေပတ်သွားတဲ့အချိန်မှာတော့ဟိုသူများစီမှာလောက်တာတဲ့ပူရတဲ့အနေအထားမျိုးဖြစ်သွားတော့ပေါ့နော်။ကျွန်တော်အဲ့လိုနည်းနည်းပေါ့ဆုမီဆောင်ပြီးတော့ဟိုတခါလေးကြာရင်တော့ကျွန်တော်ဟို customer တွေမရှိတဲ့အချိန်မှာကျွန်တော်ကားတွေသွားဝယ်ရတယ်auction လို့ပါတော့မလားဒါဈေးသက်သာလေးနဲ့တွားဝယ်ပြီးကျွန်တော်ပြန်ပြင်ရတဲ့အနေထားမျိုးလည်းရှိတယ်ပြန်ပြင်ပြီးပြန်ရောင်းတာပေါ့နော်ဒီ online လေးတွေပဲပြန်တင်ပြင်ပြန်ရောင်းတာ
ကွန်ပျူတာနည်းပညာနဲ့ဘွဲရခဲ့ပေမဲ့လည်းစက်ပြင်လုပ်ငန်းကိုဝါသနာပါတာကြောင့်စက်မေးဘွဲထပ်ဖြည့်ပြီးတော့ကားပြင်ဆိုင်ဖွင့်ခဲ့တာပ
ါကျွန်တော်ကလေ့လာတယ်လေ့လာပြီးတော့ဒီမှာလက်တွေ့မှာကျွန်တော်နှစ်နှစ်ရှိတယ်ဆိုလို့ရှိရင်အဲ့ဒီ ESC ဆိုတဲ့စာမုံဖြည့်လို့ရတယ်ကျွန်တော်ဒီ experience 2 year ရှိတယ်တော့ဒီဆိုင်မှာရှိတယ်ဆိုရင်သူကဟိုတယောက်ကဒီ master mechanic လို့တယောက်ကထောက်ခံပေးလိုက်ရင်ကျွန်တော်အဲ့ဆောင်မဝင်ဖြေခွင့်ရှိတယ်ဝင်ဖြေပြီးတော့ certificate ပြီးတယ်ပေါ့နော်သူကတော့ဒီ၈ခုလုံးပြီးတဲ့ဆောင်သူက master လို့ပြောတယ် master mechanic ဆိုတော့နော်ဘလို associate degree လောက်နဲ့ဘယ်ဥစားဖြစ်မလားတော့မပြောတတ်ဘူးကျွန်တော်တော့ဟုတ်ကဲ့ဘလို equivalent ဒါပေမဲ့အဓိကကတော့ဒီကျွန်တော်ဒီ mechanic job တွေကတော့ကိုရိုင်းလောက်တတ်ဖို့ပေါ့နော်အဓိကကတော့တချို့တွေကတော့ဒီသူတို့ဒီဘွဲတွေဘာတွေရတာပေါ့နော်ဒီ Lincoln Tech တို့ဘာတို့ကနေပြီးတော့ဒါပေမဲ့သူတို့မလုံးနိုင်ဘူးအဲ့လိုပြောနော်သူတို့ဒီဟိုဒီ mechanical sense မရှိဘူးပေါ့နော်အဲ့လိုပြောအဲ့လိုလေတွေ့ဦးတယ်ကျွန်တော်အားကြောင်းလေးပြီးတယ်ဒါပေမဲ့မလုံးတတ်ကြအောင်အဲ့လိုပြောဟုတ
်ငယ်စဉ်ကတည်းကအထူးသဖြင့်ရင်ဆက်ပစ္စည်းတွေပြင်ဆင်ရတာကိုကြိုက်နဲ့တတ်တာကြောင်းဝါသနာကနေတမွေးဝမ်းကြောင်းပညာဖြစ်ရွေးချယ်ပြီးအခုလိုရက်တည်နိုင်ခဲ့တာကိုလည်းသူကအခုလိုပြောပြပါတယ
်စေကောတော့ဟိုကျွန်တော်ဒါငငယ်လေးကဝန်ဆောင်ပေါ့နော်ဒါအိမ်မက်တွေပေါ့နော်အိမ်မက်တွေဆိုငယ်ရတယ်ကျွန်တော်ကဟိုဒီဆက်တွေပါဆိုအရန်နိုင်ချင်တာအဲ့ဟိုကျွန်တော်ဒီစိုက်ကယ်လေးတွေစပင်းလေးတွေပေါ့နော်ကျွန်တော်ကဟိုရန်ကုန်မှာမွေးတယ်မန္တလေးမှာကြီးတယ်မန္တလေးမှာတော့ကျွန်တော်စပင်းမျိုးပေါ့နော်စပင်းကျွန်တော်ခက်ကစပင်းမျိုးစိုက်ကယ်မျိုးပေါ့နော်ကျွန်တော်အဲ့လိုငယ်လေးတွေကျွန်တော်စပင်းလေးကိုကျွန်တော်လုပ်တယ်ပြင်တယ်အခွေးချိန်တယ်နော်အဲ့လိုမျိုးပေါ့ဟာဒီနည်းနည်းပါပြတ်သွားရဲ့ဆိုလို့ရှိရင်လုပ်တယ်ပေါ့နော်နောက်စိုက်ကယ်ခက်ကြတယ်စိုက်ကယ်လေးကိုကောင်းနေတဲ့စိုက်ကယ်တွေကျွန်တော်ဒီမှာဆိုစူပါကတ် DT ရှိတယ်ကျွန်တော်ငငယ်ရစပကရီအလုပ်ကတော့ဟိုဖြုတ်တယ်ကောင်းနေလည်းဖြုတ်တယ်ကာရက်တာဖြုတ်စေးတယ်အလုပ်ပေါ့နော်ဒီဒီတီလည်းဒီလိုပဲအလုပ်ဟိုစပပလက်လဲတာပါအဲ့လိုပေါ့နော်ကျွန်တော်ကောင်းနေနဲ့အကုန်ရှင်းလို့တာပဲအဲ့ရအဲ့ဝါသနာအခုထိပေါ့နော်အဲ့မျိုးစေ့ရနေပြီးတော့အခုဒီလိုဖြစ်လာတော့နော်ဒီလုပ်ငန်းကိုရွေးမယ်လို့ ရောက်ကလေးကတော့စဉ်းစားမိတယ်အောင်တော့ဒါပေမဲ့ဟိုလိုရောက်လာဒီဘက်ကမလန်းနိုင်ဆိုတော့ကျွန်တော်ဆက်စချင်းအဲ9နှစ်9နှစ်လောက်ကတော့အဲ့လိုပေါ့တခြားလုပ်ငန်းတွေမှာကျွန်တော်လုပ်နေတယ
်ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆောင်လင်အမေရိကန်တခွင်စီစဉ်မှာရှင်ဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးကြပါမယ်ကမ္ဘာအကြီးဆုံး 3D printer ရုပ်လုံးကြွပုံထုတ်ဆက်နဲ့ဖန်တီးထုတ်လုပ်ထားတဲ့ rocket ဒုံးပျံကို Florida ပြည်နယ်ဒုံးပျံလွတ်တေးစခန်းကနေပြီးတော့ပြစ်လွတ်ဖို့စီစဉ်နေပါတယ်ဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာခန္ဓာမှာဒေါခင်မြို့သက်ကတင်ပြပေးထားပါတယ်
ဒီရုပ်လုံးကြပုံထုတ်ဆက်ကိုအသုံးချဖို့အတွက်စူးစမ်းနေကြတဲ့အာကာသစူးစမ်းရေးကုမ္ပဏီတွေထဲမှာအမေရိကန်ကုမ္ပဏီတစ်ခုဖြစ်တဲ့ Relativity Space ကုမ္ပဏီကဒုံးပျံထုတ်လုပ်နိုင်တဲ့အထိအောင်အောင်မြင်မြင်အသုံးချလာနိုင်တာဖြစ်ပြီးသူတို့ရဲ့ဒုံးပျံကိုအာကာသထဲကိုပါထွက်ပုံအတွက်စူးစမ်းလာတာဖြစ်ပါတယ်။ Florida ပြည်နယ် Carnival အငူမှာရှိတဲ့ဒုံးပျံလွတ်တင်တဲ့စခန်းကနေပထမဆုံး 3D ရုပ်လုံးကြပုံထုတ်ဆက်ကိုသုံးပြီးထုတ်လုပ်ထားတဲ့ rocket ဒုံးပျံကို Mars 8ရဲ့ဗုဒ္ဓဟူးနေ့ကလွတ်တင်ဖို့စီစဉ်ထားပေမဲ့သတ်မှတ်ချက်အတွင်းမလွတ်တင်နိုင်ခဲ့ပဲအစီအစဉ်ကိုဖျက်သိမ်းခဲ့ရပါတယ်။ဒီဒုံးပျံကိုလွတ်တင်ဖို့အတွက်နောက်ရက်အနည်းငယ်အတွင်းမှာပဲပြန်ပြီးစူးစမ်းဖို့ရှိတယ်လို့ Relativity Space ကုမ္ပဏီရဲ့အမှုဆောင်အရာရှိ Tim Ellis ကသူ့ Twitter ကနေပြောပါတယ်။သူတို့ရဲ့ဒုံးပျံကို Terran 1 လို့နာမည်ပေးထားပါတယ် Relativity Space Company ကို2015မှာ Tim Ellis နဲ့ Jordan Nonni တို့ကတည်ထောင်ခဲ့တာဖြစ်ပါတယ်သူတို့ဟာဒုံးပျံအတွက်ဒီဇိုင်းဆွဲတာကစပြီးအစစကိုယ်တိုင်ဖန်တီးယူခဲ့တာလို့ Company အကြီးကဲ Tim Ellis ကပြောပါတယ်
We have our own in-house team that has designed this rocket from a blank piece of paper
ကျွန်တော်တို့မှာကိုယ်ပိုင်အဖွဲ့လေးရှိပါတယ်ဒီအဖွဲ့ကပဲ rocket design တွေကိုဘလာစာရွက်လေးတစ်ရပ်ပေါ်မှာဆွဲခဲ့တယ်လို့ကို rocket ဒုံး engine တွေကိုလည်းကိုယ်တိုင်ပဲတည်ဆောက်တာပါကိုနီကိုဟန်ထုတ်လုပ်တဲ့ aluminum သတ္တုစက်တွေနဲ့ကမ္ဘာအကြီးဆုံးသတ္တု 3D ပုံနှိပ်စက်တွေအတွက်ကိုစက်ရုံကိုလည်းကိုယ်တိုင်ပဲတည်ဆောက်ခဲ့တာပါဒီ rocket ကို NASA ရဲ့ Stennis အာကာသစူးစမ်းရေးဌာနမှာရှိတဲ့ကျွန်တော်တို့ရဲ့စမ်းသပ်ဌာနမှာအချိန်ချင်းစမ်းသပ်ခဲ့ပါတယ
်ဒီ rocket ဒုံးမြန်အမြင့်ကပေ130ရှိပါတယ်ပုဂ္ဂလိကအာကာသစူးစမ်းရေးကုမ္ပဏီတွေကထုတ်လုပ်တဲ့ Atlas နဲ့ Falcon 9 rocket တွေလောက်တော့အရွယ်အစားကမကြီးပါဘူးဒါပေမဲ့သူတို့ဟာဒီ rocket ရဲ့85ရာခိုင်နှုန်းလောက်ကို 3D ရုပ်လုံးကြပုံထုတ်ဆက်နဲ့ထုတ်လုပ်ထားတာဖြစ်ပါတယ်
This is the world's first 3D printed rocket
it is 3D ပုံနှိပ်ဆက်နဲ့ထုတ်လုပ်တဲ့ကမ္ဘာပထမဆုံး rocket ဖြစ်ပါတယ်ဒီ rocket ကအစိတ်အပိုင်းအများစုဟာသုံးဘက်မြင်ရုပ်ကြွပုံနှိပ်ဆက်ပုံထုတ်ဆက်ကိုအသုံးပြုပြီးထုတ်ထားတာပါဒါမျိုးတစ်ခါမှမထုတ်ကြသေးပါဘူးတတိယပုံထုတ်ဆက်နဲ့ထုတ်ထားတဲ့ကမ္ဘာအကြီးဆုံးပစ္စည်းလို့ပြောလို့ရပါတယ်ဒါဟာတတိယပုံထုတ်ဆက်နည်းပညာကိုဘယ်လိုသုံးနိုင်တယ်ဆိုတာကိုပြသတာလည်းဖြစ်ပါတယ
် Terran 1 rocket ဟာအရွယ်အစားသိငယ်ပေမဲ့ကမ္ဘာပတ်လမ်းထဲကိုအလေးချိန်ပေါင် 4,400 တည်သွားနိုင်စွမ်းရှိတယ်လို့လဲတင်ကပြောပါတယ်သူတို့ rocket မှာနောက်ထူးခြားချက်တစ်ခုကလောင်စာဆီဖြစ်ပါတယ် Netherlux လို့ခေါ်တဲ့အောက်ဆီဂျင်အရေကိုတန့်စင်ထားတဲ့သဘာဝဓာတ်ငွေ့အရေနဲ့ပေါင်းစပ်တည်ထွင်ထားတာဖြစ်ပါတယ
် The other piece that's new is this is the first
ဒီ rocket မှာထူးခြားတဲ့နောက်နည်းပညာအသစ်တစ်ခုကလည်းဒုံးပျံလောင်စာအဖြစ်အောက်ဆီဂျင်အရေနဲ့မီသိန်းအရေတွေကိုပထမအုပ်ဆုံးအသုံးပြုထားတာပါဒါဟာနောက်မှာပြန်ပြီးသုံးလို့ရတဲ့rocket တွေထုတ်ရင်သုံးနိုင်တဲ့လောင်စာအရည်ဖြစ်ပါတယ
် California ပြည်နယ် Long Beach အခြေစိုက်အာကာသကုမ္ပဏီငယ်ကလေးကတော့သူတို့ရဲ့ဒီတီထွင်မှုကနေအာကာသဆိုင်ရာဆက်မှုလုပ်ငန်းအခန်းကဏ္ဍအတွက်တိုးတက်တဲ့အပြောင်းအလဲတွေပေါ်လာမယ်လို့လည်းမျှော်လင့်နေတာပါဒီလောင်စာစီကိုသုံးမဲ့သူတို့ရဲ့ Aeon Engine တွေကိုလည်း 3D ရုံလုံးကြပုံထုတ်ဆက်နဲ့ထုတ်လုပ်ထားတာဖြစ်ပါတယ်ဒီ rocket အတွက်ပထမအဆင့်မှာအင်ဂျင်ကိုလုံးရဲ့အားကိုသုံးပြီးဒုတိယအဆင့်မှာတော့အင်ဂျင်တလုံးကိုပဲသုံးဖို့အတွက်စီစဉ်ထားပါတယ်။ Terran 1 rocket ကိုပထမဆုံးလွတ်တင်ရမှာသူနဲ့အတူဂျိုရုဖြစ်စေတခြားအာကာသရဲ့လွတ်တင်မဲ့ပစ္စည်းတွေကိုဖြစ်စေ တဲ့ခိုင်းမှုအတွက်စီစဉ်မထားပါဘူးအခုလိုလွှတ်တင်တာဟာ 3D ပုံထုတ်ဆက်နဲ့ထုတ်လုပ်ထားတဲ့ rocket ကိုနမူနာဖြစ်နဲ့လွှတ်တင်တာဖြစ်ကြောင်း relativity ကကြေညာထားတာပါအခုလိုပထမဆုံးစမ်းသပ်ပစ်လွတ်တဲ့ဒီ rocket နဲ့အတူသူတို့တန်ဖိုးအထားဆုံးပစ္စည်းကိုတော့ထည့်ပေးလိုက်ဖို့ရှိတယ်လို့ Tim ကပြောပါတယ
် The first payload is a 3D printed section of our very first trial 3D printed part
ပထမဆုံးလွတ်တင်တဲ့ပစ္စည်းကတော့ကျွန်တော်တို့ရဲ့ 3D ပုံထုတ်ဆက်နဲ့ပထမဆုံးစမ်းသပ်ထုတ်လုပ်ထားတဲ့အပိုင်းပါလွန်ခဲ့တဲ့9နှစ်တုန်းကဒီကုမ္ပဏီကိုကျွန်တော်တို့စတင်တည်ထောင်တော့ 3D ပုံထုတ်ဆက်နဲ့ပထမဆုံးအချိန်စမ်းသပ်ထုတ်လုပ်ထားတဲ့အပိုင်းလေးကိုကျွန်တော်တို့သိမ်းထားတာပါအဲ့ဒီတုန်းကဘယ်သူမှမလုပ်ကြသေးပါဘူးကျွန်တော်တို့စထုတ်တာလဲသိမ့်မအောင်မြင်ခဲ့ပါဘူးဒီတော့ဒါကပုံသိမ့်မကြဘူးဒါပေမဲ့လွန်ခဲ့တဲ့9နှစ်တုန်းကထုတ်နိုင်ခဲ့တဲ့ပစ္စည်းကလေးကပဲထောင်နဲ့ချီတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွားနိုင်အောင်ဘယ်လိုလုပ်ခဲ့တယ်ဆိုတာကိုပြသတဲ့အမှတ်အသားတစ်ခုဖြစ်နေတာပါဒါကြောင့်နောက်ဆုံးမှာအခုလိုပဲအာကာသတဲ့ rocket လွတ်တင်ဖို့ 3D ပုံနှိပ်ထုတ်ဆက်နည်းပညာကိုထွင်နိုင်ခဲ့တဲ့အထိအမှတ်ဖြစ်တဲ့သူ့ကိုအရင်ဆုံးလွတ်တင်မှာဖြစ်ပါတယ
်ဒီ rocket ရဲ့ပထမဆုံးစမ်းသပ်လွတ်တင်တဲ့ခီးစဉ်အတွက်ကုမ္ပဏီအကြီးအကဲမျှော်မှန်းချက်ကတော့ဒါကိုလွတ်တင်ပြီးပြီးချင်းစက္ကန့်80လောက်အတွင်းမှာပဲ aerodynamic pressure လို့ခေါ်တဲ့လေခွင်းအားအမြင့်ဆုံးဖြစ်လာစေဖို့ဖြစ်ပြီးဒီလိုဖြစ်လာမယ်ဆိုရင်သူတို့ကုမ္ပဏီရဲ့ဤပညာကနေအဓိကအပြောင်းလဲတွေလုပ်ပေးနိုင်နေဆိုတာကိုပြနိုင်မယ်လို့ပြောပါတယ်သူတို့ကုမ္ပဏီအနေနဲ့ကမ္ဘာပတ်လမ်းထဲလွတ်တင်မဲ့ rocket တွေထုတ်လို့ရမှာသမယိုးကျန်နည်းလမ်းတွေထက်ပိုပြီးမြန်မြန်ဆန်ဆန်ထုတ်နိုင်အောင်လဲစူးစမ်းနေတာဖြစ်ပြီး rocket တွေကိုကုံချမ်းကနေကုံကျော်ဖြစ်လာတဲ့အထိကြာမြင့်ချိန်ရပောင်း60လောက်အတွင်းမှာပဲဖန်တီးနိုင်အောင်ရည်ရွယ်လှုပ်ဆောင်နေတာလည်းဖြစ်ပါတယ်။ Terran 1ကိုလွှတ်တင်ဖို့အတွက်ဒေါ်လာ12တန်းကုန်ကြမယ်လို့ခန့်မှန်းထားပါတယ်။ဒီ rocket ဟာကမ္ဘာနဲ့နီးတဲ့ပတ်လမ်းတဲကိုအလေးချိန်ကီလိုဂရမ်1250လောက်ကိုတည်ဆောင်သွားနိုင်စွမ်းရှိအောင်တည်ဆောက်ထားတာပါ။ Tim Ellis ဟာ Jeff Bezos ရဲ့ Blue Origin ကုမ္ပဏီမှာအလုပ်လုပ်ခဲ့သူဖြစ်ပြီးBezos ကလည်းသူ့ရဲ့ဒီထွန်မှုကိုအားပေးခဲ့တာပါ 3D ဆက်နဲ့ထုတ်တဲ့ပစ္စည်းတွေကို SpaceX ကုမ္ပဏီထုတ် Falcon ဒုံးပျံတွေမှာသုံးပေမဲ့သူတို့လောက်တော့မများပါဘူးသူတို့ရဲ့ပထမဆုံးလွှတ်တင်တဲ့ခီးစဉ်ကိုကံကောင်းပျော်ရွှင်ပါစေ Good luck have fun လို့နာမည်ပေးထားတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလှည့်တင်ပြပေးပါမယ်ရှင
်။ဒီနေ့မှာကျင်းပနေတဲ့တရုတ်ပြည်သူ့ကွန်ဂရက်စ်ပါတီညီလာခံမှာသမ္မတရှီချင်းပင်နောက်ထပ်သမ္မတတက်တန်းကားနေအတွက်မဲပေးခန့်အပ်လိုက်တာကြောင့်တသက်တာသမ္မတတက်တန်းဆက်ယူသွားဖို့လမ်းဖွင့်ပေးရရောက်ခဲ့ပါတယ်။တတိယကြိမ်သမရတက်တန်းတာဝန်ယူမဲ့သမရရှိကတရုတ်နိုင်ငံနဲ့ပြည်သူတွေအရေးကိုရှေ့ရှုပြီးခင်မင်အင်အားကြီးတဲ့နိုင်ငံဖြစ်အောင်ကြိုးစားသွားမယ်လို့ကတိပြုပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာတနိုင်ငံလုံးတိုင်းတာနဲ့သံကောင်းစင်းကောက်ယူတာကို2024ခုနှစ်အောက်တိုဘာလ1ရက်နေ့မှာတပြိုင်တည်းလုပ်သွားမယ်လို့စစ်ကောင်စီကပြောဆိုခဲ့ပြီးတဲ့နောက်ရွေးကောက်ပွဲကျင်းပမယ့်ရက်ပိုနောက်ဆုံးသွားမလားမေးခွန်းတွေဖြစ်လာပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကကျင်းပခဲ့တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးအစည်းအဝေးမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကရွေးကောက်ပွဲကျင်းပနိုင်ရေးလူဦးရေစည်းရင်းတွေမှန်ကန်အောင်လုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့ပြောဆိုခဲ့တာကြောင့်သကောင်စင်းကောက်ပြီးမှရွေးကောက်ပွဲကျင်းပနိုင်တယ်ဆိုတဲ့သုံးသပ်မှုတွေဖြစ်လာတာပါ။ဒီလိုသုံးသပ်မှုတွေအတိုင်းဖြစ်လာနိုင်ခြေရှိမရှိစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းကိုပဲဖြေကြားခဲ့ပါတယ်။လက်တလုံးမှာတင်ငြိမ်ရေးကိုဦးတည်လုပ်နေတဲ့အကြောင်းနဲ့ရှင်းလင်းအောက်တိုဘာလ1ရက်နေ့မှာပြည်လုံးကျသကောင်စင်းကောက်ယူတာတွေတပြိုင်တည်းစတင်သွားမယ်အကြောင်းပဲစစ်ကောင်စီပြောခွင့်ရကဖြေကြားခဲ့ပါတယ်ရှင်။မန္တလေးဥပိုလ်ချင်းထောင်ထဲမှာအမျိုးသမီးနိုင်ငံရေးအကျဉ်းသားတွေအပေါ်စစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေကအကြမ်းဖက်နိုင်ထက်စီးနှင်းလုပ်ခဲ့တဲ့အကြောင်းလက်ရင်းနဲ့ရေးထားတဲ့လျှို့ဝှက်စာရဆောင်ကိုရေဒီယိုသတင်းကဒီကနေ့ဖော်ပြပါရစေ။အာဏာရှင်စနစ်ဆန့်ကျင်ပြည်သူအင်အားများချိတ်ဆက်ညှိနှိုင်းရေးကော်မတီမန္တလေးကရရှိတဲ့ထောင်တွင်းကထွက်လာတဲ့စာကိုသတင်းမှာဖော်ပြထားတာဖြစ်ပါတယ်ရှင်။
တောက်ကြညာရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်ဖြူထွေးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrit Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစီရှင်။
This program has come to you from the Voice of America, Washington.